Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဖေဖော်ဝါရီလ18ရက်တနင်္လာနေ့ညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းလမီတာ190 kHz 1595နဲ့လိုင်းဒိုမီတာ1925 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့စုမျက်မော်မှာမက္ကဆီကိုနယ်စပ်မှာတတိုင်းကာဖို့သမ္မတဒေါ်နယ်ထရမ့်နိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့တဲ့ပုံမှာအင်ပီရိုကကာကွယ်ပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မန်ချာယန်ဒေသမှာလင်မုန်တိုင်းတိုက်ခတ်လို့စစ်ဘေးဒုက္ခသည်အိမ်နောက်စု100နီးပါးထပ်ပြီးတော့ဒုက္ခရောက်နေပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြေညာပေးပါမယ်
။အခုညနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရန်ကုန်တိုင်းအတွင်းအငှားအိမ်ယာစီမံကိန်းတချို့ကိုတိုင်းဒေသကြီးအစိုးရကအကောင့်ထဲပေါ်ဆောင်ရွက်နေရမှာဒေသခံတွေစိုးရိမ်ကန့်ကွက်မှုနေကြတာနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတို့ဘက်ကဘယ်လိုပြောပါသလဲ။
ကျမတို့နိုင်ငံတော်ဆိုရကူးစီးပြီးတော့ဆောင်ရွက်တာဖြစ်ပါတယ်ရန်ကုန်တိုင်းဆိုရနဲ့ပြည်ထောင်စုစောက်လုပ်ရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့ဆောင်ရွက်တာလည်းဖြစ်ပါတယ်ဟိုဘယ်လိုပြောမလဲနိုင်ငံတော်မှာ
ရန်ကုန်တိုင်းလမ်းပန်းဆက်သွယ်ရေးဝန်ကြီးပြောပြထားတာနဲ့အတူနားဆင်ရဖို့ရှိသလိုရန်ကုန်စီပင်သာယာရေးကိုယ်စားလှယ်လောင်းနေရဲ့စီးရင်ထုတ်ပြန်မှုတခါတနင်္လာနေ့တိုင်းအပတ်စဉ်ချာနယ်မှာဖော်ပြခဲ့တဲ့မဲဆွယ်အပြုံတရော်စာနဲ့ပတ်သက်လို့သတင်းမီဒီယာဥပဒေပုံမှန်25အရာတာဝန်ခံအယ်ဒီတာကိုဒဏ်ငွေ5သိန်းချမှတ်လိုက်တာရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကို ICC ကစုံစမ်းစစ်ဆေးမဲ့အပေါ်မှာကြိုဆိုပြီးတော့အစိုးရကပူးပေါင်းဆောင်ရွက်တဲ့အကြောင်းအကဲခတ်တဦးရဲ့သုံးသပ်ချက်တွေကိုနားဆင်ကြရမှာပါ။အစည်းအဝေးနောက်ပိုင်းမှာတော့သတင်းပတ်ဆင်ခန္ဓာတွေနားဆင်ရပါမယ်ရှင်။အခုအရင်ဆုံးတော့တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင
်။အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတတိုင်းကာနိုင်ဖို့သမ္မတဒေါ်နယ်ထရမ့်နိုင်ငံတော်အရေးပေါ်အခြေအနေကြေညာတဲ့အပေါ်မှာအင်ပီရိုကကာကွယ်ပြောကြားလိုက်ပါတယ်။သမ္မတရဲ့ကြေညာချက်ဟာဖွဲ့စည်းပုံကိုချိုးဖောက်သလားဆိုတာတရားရုံးမှာဆုံးဖြတ်ဖို့ပြည်내တချို့ကတရားဆွဲဖို့ရှိနေချိန်မှာပဲနယ်စပ်ကပြည်ထနာကြီးကိုသမ္မတကလှစ်လျူရှုမထားဘဲဖြည့်ရှင်းဖို့ကြိုးစားတာဖြစ်တယ်လို့သမ္မတအကြံပေးစတီဗင်မီလာက Fox သတင်းဌာနကိုတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။တရားမဝင်နိုင်ငံနဲ့ဝင်လာသူတွေဟာနိုင်ငံကိုချိမ့်ချောက်နေသူတွေဖြစ်တယ်လို့ဆိုပြီးသမ္မတ Trump ကကိုယ်နိုင်ငံနယ်စပ်ကိုလုံခြုံအောင်ကာကွယ်ဆောင်ရွက်တာဖြစ်တယ်လို့သူကပြောကြားပါတယ်။အရေးပေါ်အခြေအနေသမ္မတကြေညာခွင့်ပြုတဲ့1986ခုနှစ်ဥပဒေနဲ့အညီလောက်တာလို့လည်းသူကဆိုပါတယ်။ဒါပေမဲ့အဲ့ဒီအချိန်တည်းကနေစုစုပေါင်းအရေးပေါ်အခြေအနေကြေညာခဲ့တာ56ချိန်ရှိခဲ့ပေမဲ့အစိုးရအတုံးစိတ်ကိုလွှတ်တော်ကအတိမပြုလို့ကြေညာခဲ့ရတာမျိုးတစ်ခါမှမရှိခဲ့ပါဘူး။လွှတ်တော်ကအတိပြုခဲ့တဲ့2019ခုနှစ်အစိုးရအတုံးစိတ်ထက်မှတတိုင်းကာဖို့သမ္မတထရမ့်တောင်းဆိုနေတဲ့ဒေါ်လာ 5.8 ဘီလီယံအစားအတားအဆီးတွေကာယံဖို့ဒေါ်လာ 1.3 ဘီလီယံကျော်သာအတည်ပြုထားတဲ့အတွက်သမ္မတကအရေးပေါ်အခြေအနေကြေညာပြီးတော့တတိုင်းကာစေးရအောင်ဆောင်ရွက်တာဖြစ်ပါတယ်။တခြားလိုအပ်တဲ့ဝန်ဆောင်မှုတွေသုံးမဲ့စရိတ်ကိုသမ္မတကတတိုင်းကာဖို့ယူသုံးမဲ့ဆိုရင်ပြည်သူတွေထိခိုက်လိမ့်မယ်လို့ဆိုပြီးဒီအပေါ်ဥပဒေကြောင်းကနေစိန်ခေါ်ဖို့စီစဉ်နေတယ်လို့ကယ်လီဖိုးနီးယားပြည်နယ်ရှေ့နေချုပ်ဇေဗီယာဘာဂရာကပြောကြားခဲ့ပါတယ်။တခြားပြည်နယ်တချို့ကလည်းအလားတူဥပဒေကြောင်းကနေစိန်ခေါ်ဖို့ပြင်ဆင်နေကြပါတယ်။
အမေရိကန်ဆိုရကဗင်နီဇွဲလားနိုင်ငံရဲ့ယာယီသမ္မတအဖြစ်အတိအမှတ်ပြုထားတဲ့ဟွမ်ဂွိုက်ဒိုကိုထောက်ခံကြောင်းပြောမဲ့မင်းကွန်းထဲမှာဆိုရှယ်လစ်ဝါဒရဲ့အနေအကိုသမ္မတဒေါ်နယ်ထရမ့်ကပြောကြားမှာဖြစ်ပါတယ်။ဆိုရှယ်လစ်သမ္မတနီကိုလတ်စ်မာဒူရိုဆင်းဖို့အမေရိကန်ဆိုရကဆက်ပြီးပြောနေချိန်မှာပဲဖလော်ရီဒါနိုင်ငံတကာတက္ကသိုလ်မှာဆိုရှယ်လစ်ဝါဒဆန့်ကျင်တဲ့မင်းကွန်းကိုသမ္မတကပြောမယ်လို့ဆိုရတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်မှာဗင်နီဇွဲလားလူမျိုးအများဆုံးရှိတဲ့မာမီမျိုးမှာတက္ကသိုလ်တီရှိပါတယ်။မာဒူရိုဆိုရပြုတ်ချအောင်စီးရင်နဲ့ဆောင်ရွက်မှာမဟုတ်ဘူးလို့ပြောဖို့သမ္မတထရမ့်ကညင်းဆန်ပေမဲ့တကယ်လို့စီအေးနီးနဲ့လှုပ်လာရင်တော့လွတ်တော်ကသဘောတူမှာမဟုတ်ဘူးလို့အောက်လွှတ်တော်နိုင်ငံသားကြီးကော်မတီဥက္ကဋ္ဌအယ်လီယော့အန်ဂယ်ကပြောကြားထားပါတယ်။လူသားချင်းစာနာတဲ့အနေနဲ့အမေရိကန်ကပေးပို့တဲ့ထောက်ပံ့ရေးပစ္စည်းတွေအပြည့်ပါတဲ့အမေရိကန်စစ်လေရင်3000ကတော့အိန္ဒိယချင်းကိုလံဘီယာနိုင်ငံကူကူတာမြို့တော်ကိုစနေနေ့ကရောက်ရှိသွားပါတယ်။စောပိုင်းတွေကပို့ထားတဲ့အစားအသောက်နဲ့စည်းဝါးတွေလည်းဗင်နီဇွဲလားနိုင်ငံထဲပေးပို့နိုင်ဖို့နေဆက်မှာအသင့်စောင့်နေပါတယ်။သူနိုင်ငံမှာလူသားချင်းစာနာတဲ့အထောက်ပံ့တွေမလိုအပ်ဘူးလို့သမ္မတမာဒူရိုကပြောနေပြီးအထောက်ပံ့တွေဝင်မလာနိုင်အောင်တားဆီးထားပါတယ်။အစားအသောက်နဲ့စေဝါအပြင်တခြားအခြေခံလိုအပ်ချက်တွေပြက်လက်မှုကိုဗင်နီဇွဲလားနိုင်ငံမှာစိုးစိုးဝါးဝါးရင်ဆိုင်နေရတာပါ။ပုံမကောင်းမွန်တဲ့ဘဝရဖို့နိုင်ငံတွေကနေထွက်ခွာကြသူတွေကလည်း3000လောက်ရှိပြီးတော့ဒီပမာဏကနိုင်ငံလူဦးရေရဲ့10%လောက်ဖြစ်ပါတယ်ခင်ဗျာ။
ဩစတြေးလျပါလီမန်ရဲ့ကွန်ပျူတာကွန်ရက်ထဲကိုထိုးဖောက်ဝင်ရောက်တိုက်ခိုက်မှုဟာအစိုးရကိုယ်တိုင်ပါဝင်တဲ့အဆင့်မြင့်တိုက်ခိုက်မှုဖြစ်တယ်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကဒီကနေ့ပါလီမန်ကိုပြောကြားလိုက်ပါတယ်။နိုင်ငံခြားအစိုးရတစ်ခုရဲ့တိုက်ခိုက်မှုဖြစ်ပုံရတယ်လို့စုံစမ်းစစ်ဆေးသူတွေရဲ့ကနဦးတွေးရှိချက်ကိုဝန်ကြီးချုပ်ကထုတ်ပြန်ပြီးတော့လွှတ်တော်အမတ်တွေကိုအသိပေးခဲ့တာဖြစ်ပေမဲ့ဘယ်နိုင်ငံလဲဆိုတာကိုတော့ထုတ်ဖော်ပြောခြင်းမရှိပါဘူး။အဓိကပါတီကြီး၃ခုဖြစ်တဲ့ Liberal Labour နဲ့ National Party တွေနဲ့ဆိုင်တဲ့ကွန်ပျူတာကွန်ရက်တွေအပေါ် February 10ရက်နေ့ကတိုက်ခိုက်ခံခဲ့ရတာပါ။ဒါပေမဲ့အခုချိန်ထိစုံစမ်းစစ်ဆေးရသလောက်ရွေးကောက်ပွဲကိုထိခိုက်စေမဲ့အချက်အလက်တစုံတရာပေါက်ကြားခဲ့တဲ့အထောက်အထားမတွေ့ရဘူးလို့ဝန်ကြီးချုပ်မော်ရီဆန်ကပြောကြားခဲ့ပါတယ်။ပါလီမန်ကွန်ပျူတာကွန်ရက်တိုက်ခိုက်ခံရတာကိုဩစတြေးလျနိုင်ငံရဲ့ Cyber ထောက်လှမ်းရေးဌာနကဒီလအစောပိုင်းမှာသိရှိခဲ့ပြီးတဲ့နောက်လွှတ်တော်အမတ်တွေကိုသူတို့ရဲ့ password တွေကိုအမြန်ဆုံးပြောင်းဖို့ပြောကြားခဲ့ရပါတယ်။ဩစတြေးလျမှာပါလီမန်ရွေးကောက်ပွဲတွေကိုမေလမှာကျင်းပဖို့ရှိနေချိန်မှာအခုလိုစိုက်ဘာတိုက်ခိုက်မှုခံရတာဖြစ်ပါတယ်။တရုတ်အစိုးရရဲ့တိုက်ခိုက်မှုဖြစ်တယ်လို့သတင်းတချို့ကဖော်ပြခဲ့တဲ့အပေါ်မှာတရုတ်အစိုးရကတော့ပြင်းပြင်းထန်ထန်ပယ်ချခဲ့ပါတယ်။အခြေအမြစ်မရှိဆွဆွဲသတင်းထုတ်ပြန်ပြီးတော့တရုတ်အစိုးရထိခိုက်အောင်လုပ်နေတာတွေကိုရပ်တန့်ကရပ်ပါလို့ကျောက်နိုင်ငံခြားရေးဌာနပြောခွင့်ရသူကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။
မော်စကိုခြေဆိုင် Bering Vostok Capital Partner အစုရှယ်ကုမ္ပဏီတည်ထောင်သူ Michael Kalvy ကိုငွေကြေးလွှဲသုံးစားလုပ်တဲ့ဆိုပြီးစနေနေ့ကဖမ်းဆီးလိုက်ပြီးတဲ့နောက်မှာကုမ္ပဏီရဲ့အကြီးတန်းအရာရှိ Alena Adventure Saver နဲ့ပူးတွဲတည်ထောင်သူ Alexey Kalinindo နှစ်ဦးကကုမ္ပဏီကိုဥဆောင်သွားမှာဖြစ်တဲ့ဆိုပြီးတော့ဒီကနေ့မှာကြေညာလိုက်ပါတယ်။ Kalvy ပေါ်မှာဆွဲဆိုထားတဲ့ဖြစ်မှုတွေဟာကြီးလေးတဲ့အတွက်ထွက်ပြေးနိုင်တဲ့အန္တရာယ်ရှိတာကြောင့်အနည်းဆုံးလာမယ့် April 13ရက်နေ့အထိဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းသွားဖို့မော်စကိုခရိုင်တရားသူကြီး Arthur Cup of ကအမိန်ချခဲ့ပါတယ်။ Kalvy ကတော့သူ့မှာအပြစ်မရှိကြောင်းဆက်လက်ထွက်ဆိုသွားမှာဖြစ်ပြီးတော့ဒီကိစ္စနဲ့ကိုလည်းအယူခံသွားမှာဖြစ်တယ်လို့သူ့ရဲ့ရှေ့နေကပြောပါတယ်။ Kalvy နဲ့အတူတခြားဆုရှယ်ယာဝင်တွေကို American Dollar 38.5 သန်းခိုးယူရဲဆိုပြီးတန်တရားရှိတဲ့အတွက်ကြာသပတေးနေ့ကထိန်းသိမ်းလိုက်တာဖြစ်တယ်လို့ Moscow ခရိုင်တရားရုံးပြောခွင့်ရကတောက်ကြနေမှာပြောပါတယ်။အခုလိုဆွဲချက်တင်လိုက်တဲ့အတွက်တကယ်လို့အပြစ်ရှိတယ်ဆိုရင်တော့သူတို့ဟာထောင်ဒဏ်10နှစ်ထိကြာခံရဖို့ရှိနေပါတယ်ခင်ဗျာ။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်တရုတ်မြန်မာနယ်စပ်ကချင်ပြည်နယ်မိုင်းကြာရန်ဒေသမှာဒီလေမုန်တိုင်းတိုက်ခတ်လို့ဆေးပိဒုက္ခတဲ့အိမ်အောင်စုတရားနီးပါးရဲ့ယာယီနေအိမ်တွေပျက်စီးခဲ့ပါတယ်။ကချင်လက်နက်ကိုင် KIO အဖွဲ့ထိန်းချုပ်ထားတဲ့မိုင်းကြာရန်မှာ February 16ရက်ကတိုက်ခိုက်ခဲ့တဲ့လေမုန်တိုင်းကြောင့်ဆေးပိရှောင်စခန်းတွေကဒုက္ခသည်တွေမုန်တိုင်းတံခံခဲ့ရတယ်လို့ဆေးပိဒုက္ခသည်တွေကိုအကူအညီပေးနေတဲ့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့ GSD ကပြောပါတယ်။ဆေးပိရှောင်ဒုက္ခသည်တွေမှာလေမုန်တိုင်းတံကြောင့်အကူအညီတွေထပ်ပြီးတော့လိုအပ်နေတယ်လို့လည်းသူတို့ကပြောပါတယ်။လေမုန်တိုင်းကြောင့်ထိခိုက်တဲ့ဆစ်ရှောင်စခန်းတွေထဲမှာဒုက္ခသည်3000လောက်ရှိတဲ့ပါကထောင်ဒုက္ခသည်စခန်းလည်းပါဝင်ပါတယ်။မိုင်းကြာရန်ဒေသမှာဒီဆစ်ရှောင်စခန်း5ခုထက်မနည်းရှိနေပြီးတော့ခိုလုံနေတဲ့ဆေးပိဒုက္ခသည်ကသသောင်းကျော်ရှိပါတယ်။ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီလိုအပ်နေတဲ့အထက်မှာနေရာထိုင်ခင်းအတွက်အကူအညီပေးနိုင်ဖို့လည်းပါဝင်နေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်ရှင်။
အိန္ဒိယပိုင်းကက်ရှမီးယားဒေသမှာအိန္ဒိယတပ်တွေနဲ့စစ်သွေးကြွတွေဒီကနေ့တိုက်ပွဲဖြစ်ပွားပြီးတော့အိန္ဒိယစစ်သား၄ယောက်နဲ့စစ်သွေးကြွလိုတန်ရာရှိသူ၂ယောက်သေဆုံးသွားတယ်လို့အာဏာပိုင်တွေကပြောကြားလိုက်ပါတယ်။အိန္ဒိယစစ်တပ်ကသဘုံဆွစင်ရေးလုံးနေစဉ်မှာစစ်သွေးကြွတွေဘက်ကဒီကနေ့မှာပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဂျာတာရီနေတုန်းကလည်းပြည်သူ့စစ်ရင်နှန်းကိုအသေးခံကားဘုံခွဲတိုက်ခိုက်မှုကြောင့်လူ၄၀ထက်မနည်းသေဆုံးပြီးတော့ပါကစ္စတန်ခြေစိုက်ဂျာရီအီမိုဟာမက်အစ္စလာမစ်စစ်သွေးကြွအဖွဲ့ကသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောပါတယ်။အာဆယ်စုနှစ်တွေအတွင်းမှာကက်ရှမီးယားဒေသမှာအဆိုးဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်။အိန္ဒိယကတော့ပါကစ္စတန်နိုင်ငံဟာဂျိုင်းအီမိုဟာမက်စစ်သွေးကြွတွေကိုခေလုံခွင့်ပေးထားတယ်လို့ဆွဆွဲလိုက်ပြီးတော့ပါကစ္စတန်နိုင်ငံထဲမှာစစ်သွေးကြွတွေလှုပ်ရှားနိုင်အောင်အထောက်အကူပေးနေတာတွေကိုရပ်တန့်မှုကိုလည်းတောင်းဆိုလိုက်ပါတယ်။ဂျာတာဘရီနေကတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘလို့မှပတ်သက်ခြင်းမရှိဘူးလို့တော့ပါကစ္စတန်ဆိုရဘက်ကပြောဆိုလိုက်ပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံလုံးကကက်ရှမီးယားဒေသကိုတချမ်းစီအုပ်ချုပ်နေတာဖြစ်ပြီးတော့နှစ်ဖက်လုံးကတော့ကက်ရှမီးယားဒေသတစ်ခုလုံးကိုသူတို့ပိုင်ဆိုင်တယ်ဆိုပြီးတော့ပြောနေကြပါတယ်။1989ကစပြီးတော့အဲ့မှာရှိတဲ့သဘုံတွေနဲ့အိန္ဒိယတပ်တွေဟာတိုက်ပွဲတွေဖြစ်ပွားလာခဲ့တာဖြစ်ပြီးတော့အိန္ဒိယကထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသအနေနဲ့ပါကစ္စတန်နဲ့ပေါင်းရင်ပေါင်းမပေါင်းရင်လည်းလွတ်လပ်တဲ့နိုင်ငံဖြစ်ရည်တည်ခွင့်ရှိရမယ်ဆိုပြီးတော့လည်းတောင်းဆိုထားပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံမှာအရက်သားတွေကိုဂုံပြူချီးမြှင့်တဲ့အမြင့်ဆုံးစုကိုဆာဒီအာရေဗျအင်ရှိတ်မင်းသားမိုဟာမက်ဘင်ဆာမန်ကိုချီးမြှင့်လိုက်ပါတယ်။ နီရှန်ဤပါကစ္စတန်စုကိုသမရအရစ်အယ်ဗီကိုတိုင်ချီးမြှင့်ခဲ့ပြီးတဲ့နောက်အင်ရှိမင်းသားကိုနိုင်ငံတော်ညစာစားပွဲနဲ့တည်ခင်းအပ်ခံပါတဲ့ဒီကနေ့ညနေပိုင်းတုန်းကပါကစ္စတန်ဝန်ကြီးချုပ်အစ်မရန်ခမ်းနဲ့အတူတမရအင်တော်ကိုမြင်းလဲနဲ့ရောက်လာခဲ့တဲ့အင်ရှိမင်းသားဘင်ဆယ်မန်ကိုတမရနဲ့နိုင်ငံခြားရေးဝန်ကြီးတို့ကကြိုဆိုခဲ့ကြပါတယ်။တင်းကွေနေတုန်းကတော့ဆာဒီအာရေဗျားကပါကစ္စတန်မှာဒေါ်လာဘီလီယံ20တန်ဖိုးရှိတဲ့ရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့သဘောတူစာချုပ်တွေကိုနှစ်နိုင်ငံကြားမှာလက်မှတ်ရေးထိုးခဲ့ကြပါတယ်။အင်ရှိမင်းသားဖြစ်လာခဲ့ပြီးတဲ့နောက်ပါကစ္စတန်ကိုပထမဆုံးနိုင်ငံခြားခီးဖြစ်လာရောက်ဖို့ရွေးချယ်တာကိုကြီးချင်းအဖြစ်နှစ်နိုင်ငံဆက်ဆံရေးကိုဘလောက်အလေးထားသလဲဆိုတာပြသနေတယ်လို့အင်ရှိမင်းသားကပြောကြားခဲ့ပါတယ်။ပါကစ္စတန်နိုင်ငံမှာရောက်နေချိန်မှာပဲဆာဒီအကျဉ်းထောင်တွေမှာဖမ်းဆီးထားတဲ့ပါကစ္စတန်နိုင်ငံသား2000ကျော်ကိုပြန်လွှတ်ပေးဖို့အတွက်အင်ရှိမင်းသားကအမိန့်ထုတ်ခဲ့ပါတယ်။ဆာဒီအာရေဗျနိုင်ငံမှာအလုပ်လုပ်နေတဲ့ပါကစ္စတန်နှစ်တန်းခွဲလောက်ရှိပါတယ်။ပါကစ္စတန်နိုင်ငံအတွက်ရေနံလိုအပ်ချက်ကိုအဓိကဆာဒီအာရေဗျကရောက်ရှိနေတာပါ။ဒေါ်လာဘီလီယံ20ဆာဒီကရင်းနှီးမြှုပ်နှံမဲ့ထဲမှာဂွာဒါမျိုးမှာဒေါ်လာ8ဘီလီယံလောက်ကုန်ကြမဲ့ရေနံချက်ဆက်ရောက်တည်ဆောက်မဲ့အစီအစဉ်လဲပါဝင်ပါတယ်။ပါကစ္စတန်နဲ့ဆာဒီအာရေဗျနှစ်နိုင်ငံကြားဆက်ဆံရေးတိုးမြင့်မှုရည်ရွယ်တဲ့နှစ်ရက်ကြာခရီးစဉ်နဲ့အင်ရှိမင်းသားဘင်ဆယ်မန်ဟာအစ္စလာမဘတ်မြို့တော်ကိုရောက်လာတာဖြစ်ပါတယ်။သူဟာပါကစ္စတန်နိုင်ငံကနေအိန္ဒိယနိုင်ငံကိုဆက်သွားမှာဖြစ်ပါတယ်ရှင်
။ပြည်ထောင်နိုင်ငံမှာဝါရောင်ရောင်မြန်အင်ဂျီဝဆန္ဒပြသူတွေရဲ့ဂျူးဆန့်ကျင်ရေးပြောဆိုချက်တွေအပေါ်စတင်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပြီလို့ပြည်သူ့ဆိုရကပြောလိုက်ပါတယ်။ဂျူးလူမျိုးထင်ရှားတဲ့တက်တနိကဗေဒပညာရှင်အလိန်ဖင်ဂယ်ခရော့ခ်ကိုဆန္ဒပြသူတွေကဆဲဆိုအော်ဟစ်ကြတဲ့ဗီဒီယိုဖိုင်ကိုပြည်သူ့ရုပ်သံလိုင်းတွေမှာတွေ့မြင်နေကြရပါတယ်။ပဲရစ်မြို့မှာစနေနေ့တိုင်းရောင်မြန်အင်ဂျီဝဆန္ဒပြနေတာသတင်းပတ်ပေါင်း14ပတ်ရှိဖြစ်ပြီးတော့ပြီးခဲ့စနေနေ့ကတော့ဆန္ဒပြတဲ့သူတွေနားကိုသူကသွားရောက်ခဲ့ပြီးတော့သဘောယူနဲ့သွားခဲ့တာဖြစ်တယ်လို့လည်းပြည်သူ့သတင်းဌာနကိုသူကပြောပါတယ်။ Alain Finkielkraut ကိုကိုရိုင်ကစာပိုင်းတုန်းကတော့ဆန္ဒပြတဲ့သူတွေကိုထောက်ခံခဲ့ပြီးမဲ့စနေနေ့ကဒီဖြစ်ရနောက်ပိုင်းမှာတော့ဆန္ဒပြတဲ့လောက်ရက်တွေဟာအဓိပ္ပာယ်မရှိတဲ့လောက်ရက်တွေဖြစ်တယ်ဆိုပြီးတော့သူကပြောဆိုဝေဖန်ခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးသွားတာပါအခုသတင်းဆောင်ပါတွေစက်တိုက်နားဆင်ရပါမယ်ရှင်ရန်ကုန်တိုင်းအတွင်းအငှားအိမ်ယာစီမံကိန်းတချို့ကိုတိုင်းဒေသကြီးအစိုးရကအကောင့်ထည့်ဖို့ဆောင်ရွက်နေတာမှာဒေသခံတွေကြားစိုးရိမ်မှုတွေနဲ့ကန့်ကွက်တာတွေရှိနေပါတယ်။ရန်ကုန်မြို့ကိုချဲ့ထွင်ဖို့ကြိုးစားနေတဲ့တိုင်းအစိုးရရဲ့ရည်ရွယ်ချက်ထဲမှာအငှားအိမ်ယာအဟောင်းတွေကိုဖြိုချပြီးအထက်မြင့်ကွန်ဒိုတိုက်ခန်းတွေနဲ့အစားထိုးပေးဖို့စီစဉ်နေတာဖြစ်ပါတယ်။ဒီအခြေအနေတွေပေါ်မှာတိုင်းအစိုးရနဲ့ဒေသခံတွေရဲ့အထံကိုရန်ကုန် VOA သတင်းတောက်ကိုဇော်ထက်ကစူးစီးတင်ပြပေးထားပါတယ်ရှင်။
နှစ်ကြာနေရဲ့အစိုးရအငှားအင်အားတွေနေရာမှာအထက်မြင့်ကွန်ဒိုတွေနဲ့ပြန်အစားထိုးပေးဖို့ရန်ကုန်တိုင်းအစိုးရကဆောင်ရွက်နေတဲ့အချိန်မှာပဲဒီစီမံကိန်းတွေနဲ့ပတ်သက်ပြီးလက်ရှိအငှားအင်အားတွေမှာနေနေရသူတွေရဲ့စိုးရိမ်မှုတွေကလည်းရှိနေတာဖြစ်ပါတယ်။ရန်ကုန်တိုင်းအစိုးရအနေနဲ့မြို့သစ်စီမံကိန်းတွေမြို့တိုးချဲ့တဲ့စီမံကိန်းတွေအတွက်ရည်ရွယ်လှုပ်ဆောင်နေရပါ။ပစွန်တော်ညောင်တန်းရပ်ကွက်ကပြည်ရောသစ်အင်အားနဲ့လမ်းသစ်ရိပ်သာစီမံကိန်းကိုအကောင့်နဲ့ဖော်နေပြီးဦးဝီးဇာရာအင်အားဖာစာပလာအင်အားရန်ငင်းဆက်နှလုံးတန်းဝေလုံးဝအင်ယာနဲ့ဂျိုကုန်းအင်ယာစတဲ့အစိုးရအင်ယာတွေကလည်း1952ခုနှစ်ကစတော့မှာဆိုရင်နှစ်90လောက်ရှိနေလို့ပြန်တည်ဆောက်ဖို့လိုနေကြောင်းရန်ကုန်တိုင်းလမ်းမဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်ကဖေဖော်ဝါရီ10ရက်ကရန်ငင်းဒေသခံတွေနဲ့တွေ့တုံးမှာအခုလိုပြောသွားတာပါ
အခုကပုဂ္ဂလိကလောက်တာလည်းမဟုတ်ဘူးကျမတို့နိုင်ငံတော်အစိုးရအကူအညီပြီးတော့တောင်းရတာဖြစ်ပါတယ်ရန်ကုန်တိုင်းအစိုးရနဲ့ပြည်ထောင်စုစောက်လုပ်ရေးဝန်ကြီးဌာနနဲ့ဘူပန်းပြီးတော့ဆောင်ရွက်တာလည်းဖြစ်ပါတယ်ဟိုဘယ်လိုပြောလဲနိုင်ငံတော်မှာအများရန်တိုးတက်မှုဆိုတာဖြစ်ထွန်းပြီးပြောင်းလဲနေမှာအခုကတိုက်တွေအိုးကုန်ပြီရှင်နှစ်50အထက်နှစ်50တက်တာမနေဘူးတချို့ဆိုနှစ်30အထက်ပြီးပြီဆိုရင်အိုဟောင်းပေါ့အဲ့ဒီလိုချိန်မျိုးမှာပြုပြင်ပြောင်းပြုပြင်ဖို့မောမှန်ဖို့လိုလာရင်တော့ဒါအစိုးရတာဝန်ရှိတယ်တကယ်လည်းအကုန်လုံး redevelop ပြန်လုပ်ဖို့ဆိုရင်တော့မလုပ်ချင်ဘူးဆိုရင်တော့ညီမတို့ကတော်တော်လေးစဉ်းစားဖို့လိုပါတယ်။ညီမတို့အခြေခံစဉ်းစားရမယ့်ကိစ္စတွေဒီအင်ယာတွေဒီအငှားအင်ယာဖြစ်ပါတယ်ဆိုတော့အချက်ပေါ်မှာအခြေခံစဉ်းစားမှာဖြစ်ပါတယ်။
အငှားအင်ယာဟောင်းတွေဖြိုချပြီးအသစ်ပြန်စောက်နေတုန်းမှာလက်ရှိနေနေရသူတွေကခဏဖယ်ပေးရမှာဖြစ်ပြီးစောက်ပြီးသွားရင်တော့မဲစနစ်နဲ့ပြန်ချပေးမှာလို့ရန်ကုန်တိုင်းအစိုးရကပြောပါတယ်။စီမံကိန်းကာလအတွင်းပြောင်းရွှေ့နေထိုင်တဲ့ကုန်ကျစရိတ်ကိုအစိုးရကကြားခံပေးမယ်လို့ဆိုပါရယ်အစိုးရလက်ရှိအကောင့်တွေဖော်နေတဲ့လမ်းသစ်အငှားအင်ယာစီမံကိန်းအတွက်တိုက်ဟောင်းမှနေရသူတွေကိုပြောင်းရွှေ့ကုန်ကျစရိတ်တစ်လ3သိန်းနဲ့3နှစ်စာခွဲရမ်းနဲ့ပေးထားပါရယ် ဒါပေမဲ့တကယ်တမ်းငွေထုတ်ယူရတဲ့နေရာမှာအစိမပြေရရှိခဲ့တယ်လို့လမ်းသိချိတ်တာမှာနေထိုင်တဲ့ဒေသခံတို့ကအခုလိုပြောပါရယ်
ကြားထဲမှာကြန့်ကြတယ်ပြီးတော့ပြဿနာလည်းဘာဖြစ်လဲဆိုတော့သူကချက်လက်မှတ်ပေးတာကြီးလေးရယူနိုက်တက်အမရာပူကဘန်ချက်လက်မှတ်ကပေးတဲ့အခါကျတော့ကြံခဲ့တဲ့အခေါက်မှာဖြစ်သွားတာကအဲ့ဒီချက်ပေးတဲ့အကောင့်ထဲမှာဘန်အကောင့်ထဲမှာငွေမရှိငွေမရှိတော့ဘန်ကိုကြီးလိုငွေထုတ်မပေးဘူးလူတွေဖြစ်ကြတယ်အဲ့တော့တချို့တွေကဒီရုံးကိုပြန်လာတယ်အိုးအိမ်ဦးစီးဌာနကိုပြန်လာပြီးတော့ဟိုကဖြစ်တယ်ကွန်မြူနတီတက်တယ်အာတနေ့လာနေမှာတော့ပါညာကူပါဆိုတော့အဲကြားရဲမှာအဆင်ပြေသွားကြတယ်အဲ့လိုတော့ထောက်နေရတယ်အများကြီးပဲပေါ့
မြို့တူချဲ့တဲ့စီမံကိန်းတွေအငှားအင်ယာစီမံကိန်းတွေကကြက်ငွေဘီလီယံနဲ့ချီကုန်မှာမို့ရန်ကုန်တိုင်းအစိုးရရဲ့ဘတ်ဂျက်တစ်ခုတည်းနဲ့မရပဲပြပရင်းနှီးမြှုပ်နှံမှုတွေနဲ့လှုပ်သွားဖို့ရှိနေတာပါအသိပြန်ရမယ်ထက်မြင့်အငှားအင်ယာကွန်ဒိုတွေနဲ့ပတ်သက်ပြီးအသေးစိတ်ရှင်းလင်းတင်ပြပြီးမှပဲစီမံကိန်းတွေကိုအကောင့်ထဲဖော်သိမ့်တယ်လို့အငိမ့်စားညွှန်ကြားရေးမှူးဦးမြင့်သိမ့်ဖေကပြောပါတယ
်ဒီအဆောက်အဦကိုဖျက်လိုက်ရင်ဘလောက်ကြာမယ်ဆိုတာမပါဘူးဘယ်နေရာကိုရောက်သွားမယ်ဆိုတာမပါဘူးအဆောက်အဦတွေဆောက်လိုက်တဲ့အခါမှာအကျယ်ဝန်းဘလောက်ဟို square feet ဘလောက်ရှိမယ်ဆိုတာမပါဘူးမေးတဲ့အခါကျတော့အဲ့ဒါမေးလိုက်ရင်တို့ကဘာပြောလဲစင်ကာပူကတော့ဘယ်လိုဖြစ်ပါလဲဟိုမလေးရှားကတော့ဘယ်လိုဖြစ်ပါလဲထိုင်းမှာတော့ဘယ်လိုဖြစ်ပါလဲဆိုတော့ဒါတွေပဲပြောပြပါတော့အဲ့တော့ဟိုဘယ်လိုစနစ်နဲ့ခြားထားမှာလဲပေါ့မဲချပြီးတော့လိုလိုက်လို့ရှိရင်ဥမာဒီရက်ွက်ကလူကတခြားနေရာရောက်သွားမယ်တခြားနေရာလူတွေကဒီရောက်မယ်ဆိုပြန်ပြီးတော့အစ်စ်တွေပေါင်းရဟာလာအစ်စ်တွေနဲ့တွေ့ရဆိုတဲ့အခါမှာလည်းပြဿနာလေးတွေရှိနေတာပေါ့အဲ့ဒါကြီးလည်းတစ်ခုမှထည့်ပြီးသူတို့စဉ်းစားထားတာမရှိဘူးနိုင်ငံညမှာကျတော့တကယ်တမ်းကျတော့ဘာလို့လဲဆိုရင်အင်ရှိလူဦးရေနဲ့ square feet ကိုတွက်ပြီးပေးတာလေဒီမှာလူ10ယောက်ရှိရှိလူ9ယောက်ရှိရှိ1ယောက်တည်းပဲရှိရှိဒီ square feet ပဲပေးတော့မှာဆိုတော့လူတွေကတော်တော်လေးစိတ်ပူကြတာပေါ့
ရန်ကုန်တိုင်းရဲ့လူကြီးများရဲ့နေရာတွေမှာထတ်တိုးအငှားအင်အားတွေကိုတိုင်းဆိုးရအစီအစဉ်နဲ့လုသွားဖို့လည်းရှိနေပါတယ်အငှားအင်အားဟောင်းတွေမှာနေထိုင်သူတွေကအခုချိန်ထိအိမ်ခန်းငါးကကို9000ဝန်းကျင်လောက်ပဲအစိုးရကိုတွင်းနေရလို့အိမ်ယာသစ်ကွန်ဒိုတွေစောက်ပြီးသွားရင်တစ်စတူရန်ပေမှာ25ကျပ်နှုန်းပေးရမယ်လို့သတ်မှတ်ထားပါတယ်တိုက်ခန်းပြင်ဆင်စရိတ်အတွက်အိမ်ယာကော်မတီကိုပုံမှန်ပေးရမယ်လာခကိုပါထည့်ထွက်မယ်ဆိုရင်ဒါဟာတိုက်ခန်းတခန့်ကိုကျပ်3000ဝန်းကျင်လောက်ပဲကျမှာဖြစ်လို့တင့်တော်ရဲ့နှုံတာဖြစ်တဲ့အတွက်အစိုးရကတိပေးထားတဲ့အတိုင်းသာဖြစ်မယ်ဆိုရင်ကြိုးဆိုတယ်လို့ဒေသခံတွေကပြောကြပါဗျ
။ကိုစော်ထက်ပြောပြသွားတာပါရှင်။အခုစီပင်သားရရွေးကောက်ပွဲဘက်ကိုလည်းကြည့်ကြရအောင်ပါရှင်။ရန်ကုန်မြို့တော်စီပင်သားရရရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့ကိုစလဲလောင်းစင်းကိုဒီနေ့ပဲစီပင်သားရရကော်မရှင်ကကြေညာလိုက်ပါတယ်။ရန်ကုန်စီပင်ရွေးကောက်ပွဲကိုပြည်သူလူထုပုံမှုစိတ်ဝင်စားပါဝင်လာအောင်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အချက်အလက်တွေလူအများသိအောင်ဖြန့်ဝေပြီးစနစ်တကျအချိန်ယူဆောင်ရွက်ပေးတဲ့အကြောင်းလေ့လာဆောင်ကြည့်သူတွေကပြောနေပါတယ်။ဒီအကြောင်းကိုတော့ကိုကောင်းဆန်ဟင်းကအပြည့်စုံတင်ပြထားပါတယ်ရှင်။
ရန်ကုန်မြို့တော်စီမံသားရေးကော်မတီရွေးကောက်ပွဲဝင်ပြိုင်ဖို့ကိုယ်စားလှယ်လောင်း284ဦးကိုဒီကနေ့ထုတ်ပြန်ကြေညာခဲ့တယ်လို့ရန်ကုန်မြို့တော်စီမံသားရေးရွေးကောက်ပွဲဥက္ကဋ္ဌဦးအောင်ခိုင်ကအခုလိုပြောပါဗျ။ဟုတ်တယ
်ကျွန်တော်တို့ကဒီ18ရက်နေ့မှာကြေညာရမယ်ဆိုတော့ကျွန်တော်တို့ရွေးကောက်ပွဲလုပ်ငန်းစဉ်ထဲမှာပါတယ်။အဲဒါကြောင့်မလို့ဒီနေ့18ရက်နေ့ကြားရပြီးမြို့နယ်စီပင်ရုံးတွေမှာကြေညာလိုက်
မတ်လ31ရက်နေ့ကျရင်ရန်ကုန်တိုင်းအတွင်းမြို့နယ်33မြို့နယ်မှာကျင်းပမယ်ရွေးကောက်ပွဲတွေမှာရန်ကုန်မြို့တော်စီမံသားရေးကော်မတီဝင်6ဦးမြို့နယ်အသီးသီးကစီမံသားရေးကော်မတီတွေအတွက်တမြို့နယ်ကို3ဦးနှုံးနဲ့စုစုပေါင်း9ဦးကိုတက်ဆိုင်ရန်ရန်ကုန်မြို့တော်သူမြို့တော်သားတွေကမဲပေးရွေးချယ်ကြရမှာဖြစ်ပါလေစီရင်ရွေးကောက်ပွဲနဲ့ပတ်သက်ပြီးရန်ကုန်ပြည်သူလူထုအနေနဲ့စိတ်ဝင်စားမှုနည်းပါးလာပြီးလာရောက်မဲဆန္ဒပေးသူတွေအရေးအတွက်နည်းမှဆိုးရင်ရတယ်လို့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီဝင်တစ်ယောက်ဖြစ်တဲ့မတ်တင်စာရှင်လည်ကြီးကပြောပါတယ်
ပြည်သူလူထုမသိပဲနေခောက်ပွဲတစ်ခုလုပ်သွားတယ်ဆိုစစ်စစ်နေကုန်ပြီးတော့ဒီဓာတ်ရောက်မဲဆန္ဒပေးတဲ့လူကအားနေတာမျိုးဖြစ်လာမှာစွေရတဲ့အတခုပေါ့နောက်တစ်ခုကတော့ဒီပြည်ခောက်ပွဲကရင်းတော့ဆိုရင်ဒါတိုင်တယောက်ပဲမဲပေးခွင့်ရတော့တော်တော်များများကသူတို့နဲ့မဆိုင်ဘူးဆိုတာမျိုးသိထားကြတာပေါ့နော်အခုဆိုရင်ဒါလူတိုင်းကြီးကမဲပေးရမှာပဲဆိုရင်အပိုင်းသူတို့မသိနေကြတာလည်းပါတယ်ဒါဆိုတော့ပြည်သူလူထုစိတ်ဝင်စားလာအောင်နောက်တစ်ခုကသူတို့မှလည်းမဲပေးပိုင်ခွင့်ရှိလာပြီဆိုတာသိလာအောင်ပေါ့နော်ဒါအရေးကြီးဆုံးမှာအဲ့ဒါကိုအချင်းယူပြီးတော့ပြင်ဆင်တဲ့
ရွေးကောက်ခင်ရတဲ့မြို့တော်စီမံကော်မတီဝင်6ဦးနဲ့တိုင်းအစိုးရကခန့်ထားတဲ့မြို့တော်ဝင်အပါအဝင်လက်ရှိကော်မတီဝင်5ဦးပူးပေါင်းပြီးကြံရှိတဲ့တက်တန်းနှစ်နှစ်တာအတွက်တာဝန်ထမ်းဆောင်ကြရမှာပါဥပဒေအရထူးခြားချက်ကတော့ရွေးကောက်ခင်6ဦးတည်းကတဦးကိုဒုတိယမြို့တော်ဝင်အဖြစ်ကော်မတီဝင်တွေအားလုံးကလှုပ်ဝဲမဲပေးရွေးချယ်ကြရမှာဖြစ်ပါလေ လာမယ့်ဧပြီလအတွင်းမှာစတင်အသက်ဝင်လာမယ့်စီပင်ကော်မတီအသစ်တွေအနေနဲ့နောက်နှစ်နှစ်တာကာလအတွင်းရန်ကုန်မြို့ကြီးပြောင်းလဲသွားအောင်လူထုအတွက်စီပင်ဖြစ်လာအောင်ဘလောက်စွမ်းဆောင်နိုင်ကြပါမလဲ။ရန်ကုန်သူရန်ကုန်သားတွေအားလုံးကစောင့်ကြည့်အကဲဖြတ်နေကြမှာပဲဖြစ်ပါလေခင်ဗျာ
။ကိုကောင်းဆန်ဟင်းပြောပြခဲ့တာပါရှင်။အခုတခါဂျာနယ်အရီတာတူဒံငွေချမှတ်ခံရတဲ့အမှုဘာအမှုလဲဆိုတာကိုပြောပြပေးပါဦးမယ်။တနင်္လာရီတိုင်းအပတ်စဉ်ဂျာနယ်မှာဖော်ပြခဲ့တဲ့မဲဆွဲအပြုံတရားစာနဲ့ပတ်သက်ပြီးသတင်းမီဒီယာဥပဒေပုံမှန်25အရအပြစ်ရှိတယ်ဆိုပြီးတာဝန်ခံအယ်ဒီတာကိုဒဏ်ငွေ5သိန်းချမှတ်လိုက်တာဖြစ်ပါတယ်။တိုင်းအစိုးရတရားစွဲပြီးအခုလိုအမိန့်ချတဲ့အပေါ်မှာတရားစားဆိုတဲ့သဘောတရားကိုနားလည်သဘောမပေါက်တာဖြစ်တယ်လို့ထောက်ပြတာတွေလည်းရှိပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
တနင်္လာရီပတ်စဉ်ဂျာနယ်အတွင်းကအမှတ်၁၇မှာဖော်ပြတဲ့ကလောင်ရှင်မူးဆေးဝရဲ့မဲဆွယ်ပြုံးတရားစာနဲ့ပတ်သက်ပြီးတနင်္လာရီတိုင်းစုကဂျာနယ်တာဝန်ရှိသူတွေကိုတရားစွဲဆိုထားတာကိုတဝယ်မြို့နယ်တရားရုံးကဒီကနေ့အမိန့်ချမှတ်လိုက်ပါတယ်။တာဝန်ခံအယ်ဒီတာကိုတိုင်းစိုးရတွင်းညင်ကြားရေးမှူးကဒရင်းမီဒီယာဥပဒေပုံမှန်25ခန့်နဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်။ဒီကနေ့အမိန့်ချတာနဲ့ပတ်သက်လို့တနင်္လာရီဂျာနယ်တာဝန်ခံအယ်ဒီတာကိုမျိုးအောင်ကအခုလိုပြောပါတယ
်။ကျွန်တော်မှမြင်တော့ကတော့ဒီနေ့ချက်ရှိတယ်တစ်ချက်ကလည်းဒီကောင်မရေးတာချက်ဒီကောင်လည်းသူရကွန်ဂျီချိုတဲ့တော့ခွနဲ့ဝင်းချိုရဲ့မိသားစုကိုရင်းချိုနဲ့ဆိုတာပေါ်နေတယ်ပေါ့လေ။နောက်တစ်ချက်ကကြားရတဲ့သူဒီကောင်ပါရရေးတာပုံပြချက်တွေကဒီနေရာဥပဒေညပေးထားတဲ့ရလဆောင်ထုတ်ဖို့ပြည်စင်ခွဲဆိုတဲ့အပေါင်းပေါ့နော်။ဒီတော့အခြေခံဥပဒေပေးထားတဲ့ရလဆောင်ထုတ်ဖို့ပြည်စင်ခွဲဆိုတဲ့အပေါင်းကိုကျော်လွန်နေတယ်ပေါ့နော်။အဲ့ဒီပေးထားတဲ့အခွင့်အရေးတွေကကျွန်တော်ညီပါရမှာနော်အဲ့ဒါကြောင့်ခုလိုမျိုးပြရှိနေလို့ဒီကံကပ်ပြီးတော့အမိန့်ချရတယ
်။အမှုရင်ဆိုင်နေရာတနစ်ကျော်တဲ့အချိန်မှာအမိန့်ချမှတ်လိုက်တာဖြစ်ပြီးအယူခံဝင်ဝင်ကိုတော့ရှင်းနေရင်းနဲ့တိုင်မီမီဆုံးဖြတ်သွားမယ်လို့ကိုမျိုးအောင်ကဆိုပါတယ်။တရားစာမှာတော့ရက်ကွက်အုပ်ချုပ်ရေးမှူးရှင်ကွန်းကွေကိုဇက်ကောင်ဖြစ်ရေးသားထားတာလည်းဖြစ်ပါတယ်။တရားစာမှာတော့လျှက်စစ်မီတာကကိစ္စတွေလျှက်စစ်မီခဏခဏပြတဲ့ကိစ္စတွေကိုတရားရေးဖွဲ့ထားတာလည်းဖြစ်ပါတယ်။ဒီမှုကိုမြမသတင်းမီဒီယာကောင်စီတို့ဥစွာတိုင်ကြားခြင်းမရှိဘဲအမှုဖွင့်တရားရုံးရောက်ချိန်မှသာစုံမပေးဖို့ဆိုပြီးစာဖို့ကြောင်းကြားခဲ့ပါတယ်။ဒီလိုမိန့်ချမှတ်လိုက်တာနဲ့ပတ်သက်လို့ကောင်စီအဖွဲ့ဝင်ဦးမြင့်ကျော်က
ဟိုတရားစာဆိုတဲ့ပုံစံကိုသူတို့ကဟိုလောက်ကောင်းလဲသူတို့နားမလဲတာလို့တို့မဟုတ်သူတို့ကအဲ့ဒါမျိုးကိုလက်မခံနိုင်တာတခုခုဖြစ်နိုင်တယ်ပေါ့နော်။သူတို့ကျင်းတဲ့သတင်းပုံစံရေးတာမဟုတ်ဘဲတရားစာပုံစံရေးတာဖြစ်တယ်။နောက်တစ်ခုကတော့အဲ့ဒီတရားစာပါရေးတဲ့ဟိုအချက်လက်တွေဟာလားတရားစာမှာထောက်ပြခဲ့တဲ့ညစ်စစ်ဒါအပီကိစ္စတွေကလည်းအခုတကယ်ကိုနိုင်ငံတော်ရဲ့ဒိုင်မန်ဟန်ပုဂ္ဂိုလ်ဟိုတနင်္လာရီရှိစဉ်မှာဒီပြင်းနိုင်တိုင်းကထောက်ဝေဖန်ထောက်ပြကြတဲ့ပြင်ပြကြတဲ့ဟာတွေကအဲ့ဒီအကြောင်းအရာတွေပဲဆိုတော့တကယ်ဆိုရင်တော့ဒီတနင်္လာရီကြတဲ့ရဲ့ဟိုတရားစာရဲ့ထောက်ပြတဲ့အချက်နဲ့အခုဒီရှိစဉ်မှာဟိုဒီစားကံကြီးရောဟုတ်လားအဖွဲ့အစည်းတွေကဟိုပြင်ပြကြတဲ့အချက်တွေနဲ့ကတကယ်ကိုဟိုထပ်တူနှီးပါလောက်ကိုကြနေတဲ့ဟာမျိုးဖြစ်နေတော့ဟိုတကယ်ဆိုရင်တော့ဒီဟာကဒီအခြေအနေရဆိုပုံပြတော့တောင်းဟိုဆက်ဟမိနေတယ်လို့ပြောလို့ရတော့ဘူးနော်ဒါပေမဲ့ပြည်တံပြေးလိုက်တာတော့ဟိုနားမလည်နိုင်ဘူးလို့ပဲပြောမှာပေါ့နော်
တရားဆွဲဆိုစဉ်တုန်းကအမှုကိုခြေဖြတ်ပြီးတင်းလိုက်ချာနေဘက်ကတိုင်းဒေသကြီးတရားလွှတ်တော်နဲ့နေပြည်တော်ပြည်တော်စုတရားလွှတ်တော်ချုပ်တို့ကိုရှောက်ထားခဲ့ပြီးမဲ့ပလက်ခံခဲ့ရပါသေးတယ်။ရင်းမီရသမားတွေပေါ်တရားဆွဲဆိုမှုဟာအရင်သမရဟောင်းသိမ့်စင်ဆိုတာလက်ထက်ကတည်းအခုအမျိုးသားဒီမိုကရေစီဖွဲ့ချုပ်အယက်သားဆိုတာလက်ထက်မှာပိုများလာတယ်လို့စစ်တမ်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုထက်အောင်ခန့်ပြောပြခဲ့တာပါရှင်။အခုရခိုင်ဘက်ကအခြေအနေကိုလည်းနှာစင်ကြရပါမယ်။ရခိုင်ပြည်နယ်တွင်းစစ်တပ်ဖက်ကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေကို ICC ဘက်ကစုံစမ်းစစ်ဆေးမဲ့အပေါ်ကြိုဆိုပြီးမြန်မာအစိုးရဘက်ကလည်းဘူးခံညင်းမနေပဲပူးပေါင်းဆောင်ရွက်တင်တယ်လို့အကဲခတ်တအူကတိုက်တွန်းလိုက်ပါတယ်။ဆိုရလှတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဘင်္ဂလားရောက်ရိုဟင်ဂျာဒုက္ခသည်တွေဘက်ကလည်းအဖြစ်မှန်တွေကိုပြောပြဖို့အစဉ်သင့်ရှိတယ်လို့ပြောပြီး ICC ဘက်ကတကယ်လက်တွေ့ကြတဲ့ထိရောက်တဲ့အရေးယူမှုတွေဆောင်ရွက်ဖို့ကိုလည်းတောင်းဆိုကြပါတယ်။ICC မှာရိုဟင်ဂျာအရေးအမှုတိစောက်နိုင်ဖို့ပနာမစုံစမ်းစစ်ဆေးဖို့ဘင်္ဂလားဒေ့ရှ်ကို ICC ရှေ့နေချုပ်သွားမဲ့ခီးစဉ်ပေါ်တုံ့သက်ချက်အမြင်တွေကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
2019ခုနှစ်ဩဂုတ်လဂုံပိုင်းတို့ကရခိုင်ပြည်နယ်တွင်းနေဆက်ရဲစခန်းတွေကို ARSA စံဖတ်အဖွဲ့ကအစံဖတ်တိုက်ခိုက်မှုတွေနောက်ပိုင်းနယ်မြေရှင်းလင်းမှုတွေကြားမှာတော့လုံခြုံရေးတပ်တွေဘက်ကရိုဟင်ဂျာတွေပေါ်မှာကျူးလွန်ခဲ့တဲ့လူခွေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအမှုတည်ဆောက်နိုင်ရေးစုံစမ်းစစ်ဆေးဖို့ဘင်္ဂလားဒေ့ရှ်ကိုအပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC အဖွဲ့ရှေ့လာတဲ့တွားရောက်ဖို့ရှိနေပါတယ်။ဒီလိုမျိုးလာရောက်စစ်ဆေးမဲ့ ICC အဖွဲ့ကိုလိုအပ်တဲ့အကူအညီတွေအပြည့်အဝပေးသွားမယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ဟာစီနာကလည်းတောက်တာနေကဂရီဘေးပြောကြားထားပါတယ်။တမရော့ကာကွယ်ဦးစီးချုပ်ပိုချုံမှုကြီးမင်းအောင်လိုင်းကတော့ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ကလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတာလူမျိုးသုံးသပ်ဖြတ်မှုစတဲ့ပြစ်မှုတွေကိုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေဟာမှန်ကန်မှုမရှိကြောင်းပြက်ပြက်သားသားညင်ပယ်ထားပြီးတော့ဒီလိုဆွဆွဲချက်တွေဟာမြန်မာနိုင်ငံရဲ့ဂုဏ်သိက္ခာကိုထိပါတာဖြစ်တယ်လို့မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့အတွက်လိုက်နာစရာမလိုဘူးလို့လည်းပြောကြားထားပါတယ်။ရိုဟင်ဂျာဒုက္ခသည်အရေးလေ့လာအကဲခတ်သူဒေါက်တာခင်စုံဝင်းကတော့အခုလိုမျိုး ICC ရဲ့အရေးယူဆောင်ရွက်မယ့်အခြေအနေပေါ်မှာတက်မတော်ပါဝင်မြန်မာအစိုးရအနေနဲ့ဘူးခံညင်းမနေပဲတန်တမာရေးနီးလက်နဲ့အပြုသဘောဆောင်ပူပေါင်းဆောင်ရွက်တဲ့လို့အကြံပြုပါတယ်
။အခုမြင်ရတာတော့ ICC ကတော့မှန်မှန်လေးသူလုပ်ဆရာရှိတာကြီးတစ်ဆင့်တစ်ဆင့်လုပ်နေတာပဲနော်။အရင်ကလည်းဒုက္ခတွေစခန်းထဲမှာကျောင်းစစ်ခဲစစ်ဆေးခါလေးရှိခဲ့တာပဲပေါ့လေနော်။ဆွဲခါကျတော့အဖြစ်ဒီခုကရလာမှာပဲလေ။ဟုတ်လားကိုဒီမြန်မာပြည်ဘက်ကနေပြီးတော့မဟုတ်ပါဘူးမရှိပါဘူးဒုစရကအကျွမ်းဝင်ပါဘူးလို့ပြောနေရုံနဲ့မလုံရဘူးဒုစရကလေ။ငါပြင်းနေတဲ့က road statue ကိုလည်းမထုံးမထားဘူး။အဲကြောင့်လို့ RCC ကမပါဘူး။ RCC နဲ့ကမပြေဘူး။ဓာတ်ရိုက်နော်အေးအေးဆောင်ရွက်လို့မရဘူး။အမှန်နဲ့သို့တော့ cholesterol impact ကရှိတယ်။ဓာတ်ရိုက်ကမပြေဘူးဝင်ပြီးတော့သူ့အနေနဲ့ဟိုစုံစမ်းစစ်ဆေးပြီးတော့အေးအေးယူလို့မရသေးတိုင်အောင်အခုတင်ထားတဲ့အမှုကဘာလဲဆိုတော့ဘာလဲလဲဆိုတော့လူ9သိန်းတန်းတန်းရောက်လာတယ်ဒီလူတွေကမဟုတ်ဘာကြလာပုံတနည်းအားလာရမယ်ဒီကွာဟုတ်တယ်မလားဘာလဲလဲဆိုအဲ့အစီအစဉ်မှာပါတယ်ဆိုတော့ဒီမိုးကြက်ပြစ်တာကိုထိုင်ထိုင်ကားလို့မရဘူးနော်အဲ့ဒါကိုသူကြည့်ဖို့လိုတယ်ဟာ no 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 ပြောရုံနဲ့ဒီကိစ္စကပြီးတော့မှာမဟုတ်ဘူးဒီစစ်တပ်တွေမကဘူးတန်းစီပါကွာကတိတ်ခါချနေတယ်
ICC မှာရိုဟင်ဂျာအရေးအမှုတည်ဆောက်နိုင်မှုပမာဏစုံစမ်းစစ်ဆေးဖို့လာမယ့်မတ်လတဲ့ဘင်္ဂလားဒေ့ရှ်ကို ICC ရှေ့နေချုပ်ဦးဆောင်တဲ့အဖွဲ့လာရောက်ဖို့ရှိတဲ့အပေါ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးကုတုဘလောင်ဒုက္ခသည်စခန်းနေရခိုင်ပြည်နယ်မောင်နှုံမြို့နယ်ကကျောင်းဆရာတဦးဖြစ်ခဲ့ဘူးသူရိုဟင်ဂျာဒုက္ခသည်ဦးမမော့အာလီကတော့သူတို့ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့အင်မတန်မှဆိုးဝါးလာတဲ့အဆုလိုက်အပြုံလိုက်အသက်ဆုံးရှုံးမှုတွေလူခွေချိုးဖောက်မှုတွေကိုပြောပြဖို့အသင့်ပြင်ထားပါတယ်လို့ VOA ကိုပြောပါတယ်
ဟုတ်ကဲ့ကျွန်တော်အဲ့ဒီမှာဂျီနီဆက်ခင်ရတယ်ကျွန်တော်မောင်းတောက်ခင်ရတယ်ဘလက်တစ်အကြဟိုဘလက်တစ်ခင်ရတယ်နေရင်ဒီမီချူခင်ရတယ်ကျွန်တော်အဲ့ဒီမှာအဝေးတတိကိုဘလာနဲ့ပဲကျွန်တော်ထွက်လာခဲ့ရတာဟောက်မှလည်းယူလာလို့လည်းမရခဲ့ဘူးအရှင်လည်းမရခဲ့ဘူးအတော်တော်ဆိုတာလည်းလုံးဝမရှိသလိုပဲအဲဒီမှာကျွန်တော်ကကိုယ့်ရဲ့ဒီမှာရှင်းနေတဲ့လူတွေကလည်းအဲဘာမှလည်းတူတက်လာတာလည်းမဟုတ်ဘူးအကွင့်ရတာလည်းမဟုတ်ဘူးတကာကကျွန်တော်တို့ကိုဒီနေ့ဆက်ကြတာပြောပြောနေတယ်လက်တွေ့ကြရဆုံးပြည့်တဲ့ကူပါမလာခဲ့ဘူးကျွန်တော်ဒုတိယအဲ့ဒီဘက်မှာလဲဆက်လက်ကျူးလွန်မှုတွေပြင်းနေမှုတွေရင်းပယ်မှုတွေခံရတယ်ဒီမှာလဲကျွန်တော်စိတ်ပြင်းစင်းမှုတွေနဲ့ပဲနေရတာပါဘာဖြစ်လို့ဆိုတော့ဘာမှလဲတူတက်မလာဘူးဆိုတော့အမြဲတမ်းခံရတာပဲရှိပါတယ
် ICC ပါဝင်ကုလသမဂ္ဂနဲ့နိုင်ငံတကာဖွဲ့စည်းတွေဘက်ကဘင်္ဂလားဒေ့ရှ်နိုင်ငံရောက်တိမ့်ချီတဲ့ဒုက္ခသည်တွေအရေးအကြိမ်ကြိမ်လာရောက်စုံစမ်းမေးမြန်းလေ့လာနေပေမဲ့လို့အခုချိန်ထိညင်သာသူတွေအတွက်တရားမျှတမှုမရနိုင်သေးတဲ့အတွက်ကျူးလွန်သူတွေပေါ်မှာထိရောက်တဲ့ကိုင်းတွဲဖြေရှင်းမှုနဲ့လက်တွေ့ကျတဲ့ဆောင်ရွက်မှုတွေကိုဆောင်ရွက်ပေးဖို့ဥမ္မာမော့အလီကတိုက်တွန်းထားပါတယ်အခုလိုမျိုးရခိုင်မြောက်ပိုင်းကရိုဟင်ဂျာတွေလူခွေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်နေချိန်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်နေရပြည်အစီအစဉ်ကိုတော့မြန်မာအစိုးရဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂတို့ပူးပေါင်းဆောင်ရွက်နေကြဆဲဖြစ်ပါတယ်။ဒါပေမဲ့လို့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရဘက်ကဒုက္ခသည်တွေနေရပြန်လာဖို့အစီအစဉ်ပြင်ဆင်ထားကြောင်းပြောပေမဲ့ဒုက္ခသည်တွေဘက်ကတော့သူတို့ရဲ့လုံခြုံရေးစိုးရိမ်နေကြဆဲမှုအခုအချိန်ထိနေရပြည်အစီအစဉ်ကအကောင့်ထဲမဖော်နိုင်သေးတဲ့အနေအထားမှာရှိနေပါတယ်ရှင်။
ရိုဟင်ဂျာတွေရဲ့အရေးကို ICC ဘက်ကလာရောက်စုံစမ်းစစ်ဆေးမယ်ဆိုတဲ့အပေါ်မှာမဆုမွန်စူးစီးတင်ပြသွားတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့စီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာသူယုံကြည်ရာစတဲ့သတင်းပတ်စင်ကန်တာတွေကိုနှာစင်ကြရဖို့ရှိပါတယ်ရှင်။ VOA ကိုစားလိုက်ကနေဆက်သွယ်လို့ရဲ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဖေဖော်ဝါရီလ17ရက်တနင်္လာနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေအပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်အခုည10နာရီအထိထုတ်လွှင့်ပေးသွားမယ့်သတင်းပတ်ဆိုင်ကဏ္ဍတွေမှာတော့တရုတ်ရဲ့ဝယ်လက်ထဲမှာအဓိကရောက်နေတဲ့မြန်မာကြောက်စိမ့်ဈေးကွက်အကြောင်းနားဆင်ရမယ့်စီးပွားရေးကဏ္ဍအရှိတောင်အာရှအားကစားပြိုင်ပွဲတွေမှာအသင်းလိုက် online ဂိမ်းကစားနည်းတွေကိုလည်းစုပေးမဲ့ကစားနည်းဖြစ်ပါဝင်လာတော့မယ်အကြောင်းပြောပြပေးမယ်ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့အတူသူယုံကြည်ရာခန္ဓာမှာတော့
ပထမတစ်ချက်ကတော့မိဘဆွေမျိုးသားချင်းဆရာသမားပတ်ဝန်းကျင်ပံ့ပိုးမှုဟာအားပေးမှုဟာအရင်အရေးကြီးရလို့ကျွန်တော်ယုံကြည်
ဖူးဘရိုက်ပညာသင်ဆုနဲ့ American Harvard Tech တို့မှပြည်သူကျမ်းမာရေးမဟာဘွဲ့လေလာသင်ယူနေတဲ့ဒေါက်တာဆိုင်းလုံးတစ်ရဲ့ယုံကြည်ရာကိုနားဆင်ရမှာဖြစ်ပါတယ်။နောက်ပိုင်းမှာတက်တန်းအောင်သတင်းလွှာကိုလည်းနားဆင်ရမှာပါရှင်။အခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုပြောပြပေးသွားမှာပါ။မြမကြောက်စင်းရဲ့အဓိကဈေးကွက်ကတရုတ်ဝယ်လက်ပေါ်မှာမူတည်နေပါတယ်။တရုတ်ဘက်ကကြောက်စင်းဝယ်အားကျလာတဲ့အခြေအနေကြောင့်ကြောက်သမားအများစုကတရုတ်လူမှုကွန်ရက်ဖြစ်တဲ့ WeChat ပေါ်မှာတင်ပြီးဝယ်လက်ကိုမျှော်ရတဲ့အခြေအနေကိုရောက်လာနေပါတယ်။ WeChat ပေါ်ကနေကြောက်ရောင်းရတဲ့အခြေအနေနောက်ကြောက်စင်းဈေးကွက်အတွက်နေဆက်မှာတရုတ်ဝင်ဈေးကွက်ဖွင့်ပေးနိုင်ရေးတွေကိုလည်းမျှော်လင့်နေကြတာပါ။မန္တလေးအခြေစိုက် KKT ကြောက်မြက်ရောင်းဝယ်ရေးကဒေါက်ခက်ခက်တင်နဲ့ဆွေးနွေးထားတာကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်သိမ်းကြည့်ထိုက်ကတင်ပြထားပါတယ်ရှင်။
ဒီကတော့ကျွန်တော်တို့ဒီကြောက်စိမ့်ဆိုတာကတော့ဘယ်လိုနည်းနဲ့ပဲဒီတရုတ်ကိုပဲအားကိုးပြီးရောင်းနေရတဲ့သဘောပါပဲတရုတ်ပြည်မှာကတော့အရင်တော့ဆိုရင်တွားရောင်းလို့အဆင်ပြေရပေါ့နော်အခုဆိုရင်တရုတ်ပြည်မှာတွားရောင်းရတာလည်းအဆင်မပြေဘူးတရုတ်ပြည်ကဈေးကွက်ကွာလေရှင်နေမကောင်းဘူးနော်တရုတ်ပြည်ကတကယ်ချင်းနေဆိုင်ရန်တွေပါဖြန့်ထားတယ်သူတို့ကိုယ်တိုင်ကလည်းကျွန်တော်တို့စီကိုပြန်ပြီးတော့မဝယ်နိုင်ဘူးဖြစ်နေတာရှင်အဲ့ဒါဆိုတရုတ်ပြည်ကဈေးကွက်ကတိတ်ပြီးတော့မဝယ်နိုင်တဲ့အခြေအနေမျိုးပေါ့နော်ဒီမှာကျတော့လေဒီချက်တွေနဲ့ပါပြီးတော့တရုတ်ပြည်ကရောင်းလာတော့ရှိတယ်ဒီဒီချက်တွေနဲ့ကျတော့တို့တရုတ်တွေကဒါလည်းလုံးလုံးလောက်ပိုင်ရရှိတယ်ကျမတို့ကမလုတ်ကြကြဘူးပေါ့နော်လုံးလဲမလုံနိုင်ဘူးအဲ့သူကအဲ့ဒီဝီချက်မှာကျတော့လေတို့တိုက်တဲ့ဈေးကိုပေးတယ်ဟိုပေါက်ဈေးမဟုတ်ဘူးပေါ့မာရင်ပေါက်ဈေးမဟုတ်တဲ့ခါကျတော့တကယ်တန်မိုးရှိတဲ့ဒီဈေးတွေကြရင်တော့အဲ့ဒီဝီချက်ဝိုင်းမှာကျမတို့မရောင်းကြဘူးပေါ့နော်အမီရောပစ္စည်းလေးတွေခါပိုင်းပစ္စည်းလေးတွေအောက်ပိုင်းပစ္စည်းလေးတွေကတော့ဝီချက်နဲ့ပဲရောင်းရဝေးကြတယ်ပေါ့နော်။ဒီမှာတို့တရုတ်ပြည်ကိုသွားတဲ့ခါကျတော့လေအဲ့ဒီဝီချက်ကတတော်ကိုကြီးရကြတယ်ပေါ့နော်။ဆက်တော့သူကမမြင်ရပဲနဲ့သူတို့စိတ်ကျဲထင်လာတဲ့ဈေးတွေအဲ့လိုပြီးတဲ့ခါကျတော့ဇယံတရာဈေးကွက်ကိုဖြစ်နေတာပေါ့နော်။အဲ့လိုဖြစ်နေ
။ကျောက်စင်းကခုနမိုက်ခက်ခက်တင်ပြောသလိုတရုတ်ကိုပဲဒါအားကိုးကြရတာပါ။ဆိုတော့တရုတ်ဘက်ကဘာကြောင့်မြန်ကြသွားတာလဲ။ဗမာဘက်ကအခွန်တွေဘာတွေကောက်လို့လားဘလို့ကြောက်မှလဲရှင်။
ကျမထင်တာတော့ဗမာဘက်ကလည်းတချို့အခွန်ကောက်တယ်ပေါ့နော်အခွန်ကောက်တယ်ဆိုတော့မရေကျမကကျမကိုယ်တိုင်လည်းအခုဆိုရင်တရားဝင်အခွန်ကိုစောင့်တဲ့အတွက်ကြောင့်ကျမကိုယ်တိုင်လည်းအခွန်စောင့်ပြီးတော့ပဲရောင်းချင်တယ်ပေါ့နော်အခွန်ကောက်တော့ကျမသက်ခံတယ်ဒါပေမဲ့သူတို့ကိုယ်တိုင်ကကျမတို့သူတို့ဒီမှာကျမတို့ရဲ့ကြောက်တွေကအများကြီးရောက်သွားပြီးမှရှင်းပြောရင်သူတို့ရဲ့ကြောက်တွေများနေတဲ့အတွက်ကြောင့်မို့လို့သူတို့အင်ဒီပင်အဲ့လိုပေါ့နော်သူတို့ဈေးကွက်ကျတယ်ကျမတို့ပထမအစိုးရလက်ထက်သေးကဒီကြောက်တွေကတော်တော်ပုံသွားပြီပေါ့အခုချိန်လည်းတို့ဟိုပစ္စည်းတွေကလည်းတစ်ခုနဲ့ရှားလာတယ်ကြောက်တွေကရှားလာတယ်ကြောက်ကရှားလာပြီးတော့လူကြီးတဲ့ချိန်မှာလည်းကြောက်ကမရအောင်ဒါပေမဲ့တကယ်ဝယ်ပြီးပြန်တော့လေတကယ်ရောင်းတဲ့ခါကျရင်လည်းရောင်းရချိန်မှာရောင်းရတယ်အဲ့လိုမျိုးပေါ့နော်ဈေးကွက်ကမမှန်တော့ဖြစ်မှာပေါ့နော်အမဟိုရှင်းရှင်းလင်းလင်းမှတို့စီမှာကြောက်တွေကပုံနေတာပုံနေတဲ့ခါကျတော့သူတို့ပြီးတဲ့ဈေးနဲ့ပဲကျမတို့ကရောင်းနိုင်ရောမရောင်းနိုင်ရောလေအဲ့လိုပုံစံမျိုးကြီးနောက်သူတို့တရုတ်ဝီချက်လူတွေကလည်းဆိုလို့ရှိရင်ကြောက်ကြောက်နားမနေဘူး ရှင်းအောင်လို့သူတို့လောက်ကပုံစံလိုပဲခုလည်းဝီချက်စင်လည်းသူတို့ကန့်တက်လာဒီမှာရယ်ကျွန်တော်တို့ဘာမှမပြရနေကြဝီချက်ကိုရိုးရိုးလောက်လို့တောင်မှတိတ်အစ်စင်မကြည့်တော့ပြောတယ်ကြီးကလည်းထောက်ခံမှလာဒီမှာတို့ပြန်လှုပ်ရတဲ့အနေထားမျိုးရှိခဲ့တယ်ခုဝီချက်ကဒီမှာပြန်လှုပ်ခဲ့ရတယ်ပေါ့နော်အဲ့လိုပဲဒီကြောက်ကိုလည်းသူကဝီချက်တွေနဲ့ရောင်းခဲ့ခါကြတော့ဟိုကတော့ကစားကကြည့်ရတယ်ဒီဖုန ပေါ်သွားတဲ့လိုပုံစံမျိုးလေးဖြစ်နေတယ်ပေါ့နော်အဲ့ဒီဒီချက်ကလည်းဒါနဲ့လောလောဆယ်ကြတော့လေစောင့်ဝင်နေရတယ်အဲ့ဒီဒီချက်မှမရှိနေလေကျွန်တော်တို့ဒီမန်လေးကျောင်းဝိုင်းမှာကြတော့လေအဆင်မပြေဘူးမှာအဲ့လိုဖြစ်
အဲ့တော့ဒီမန်လေးကျောင်းဝိုင်းကအဓိကတော့ဒီဆိုင်မှာတင်ရောက်လာတဲ့ WeChat ပေါ်မှာဓာတ်ပုံလေးတွေတင်ပြီးတော့ဒီလိုပဲဟိုဝိုင်းသဘောမျိုးရောင်းနေကြရတာပေါ့နော
်ဟုတ်တယ်ဟုတ်တယ်မကြီးကျမဆိုရင်လည်းဒီယတနာမောမှာကျမဆိုင်ချင်ထားတယ်လေဒါပေမဲ့ကျမတနေကုန်နေလို့ဧည့်သည်ကလာကျမလာတာဟိုဒီ WeChat တရုတ်ကြီးရဲ့ WeChat မှာပဲကျမတချို့ပစ္စည်းကိုဝိုင်းမှာပစာရီပေးထားပြီးတော့တိုးနေရတယ်သူတို့တိုးနေတယ်ပေါ့နော်အဲအဲ့ဒါလေးတွေလည်းကျွန်မရောင်းနေရတယ်
အဲ့တော့ကြောက်ဝိုင်းမှာရောကြောက်အဝင်ကကျသွားပါသလားပုံမှန်မဲလားရှင
်ဟုတ်ကြောက်ဝိုင်းမှာကျတော့ကျွန်တော်ကြောက်ဝယ်တဲ့ခါတိုင်းဈေးကညားတယ်ပေါ့နော်ဈေးညားနေတယ်ကြောက်ကချပါတယ်ကျွန်တော်ပြင်ရောင်းတဲ့ခါကျရင်ကျတော့လေကျွန်တော်ဝယ်တဲ့ဈေးကိုရပ်ချင်လို့ရတယ်အဲမရပ်ချင်လည်းမရဘူးပေါ့နော်နည်းနည်းကျိုးသွားတာလည်းရှိတယ်ပေါ့နော်အဲ့လိုပေါ့ရောင်းအားရေကွက်ပြီးနည်းနည်းလေးဖြန့်တဲ့ပုံမှာတော့မူတည်တယ်မှာအဲ့မဲ့ကျင်းပြေပေါ့တော့တွက်ချက်လို့မရတော့ဘူးရင်းတော့ဆိုရင်ကျွန်တော်ဓာဝပြီဒါဘလောက်ရမယ်ဆိုလို့ခါမျိုးတွက်လို့ရတယ်ခုနောက်ပိုင်းကတွက်လို့မရတော့တချို့ပစ္စည်းတွေဆိုလည်းတတော်နဲ့မထွက်တဲ့ပစ္စည်းအများကြီးရှိအဓိကတော့အဲ့ဒီဝီချက်ရဲ့သူ့ရဲ့ဖုန်းအောက်မှာကျွန်တော်တို့ကတ်သွားပြီးတော့ကလေးတွေတိုးနေကြတယ်ပေါ့နော်အဲ့ဒီချိန်မှာပဲဟိုဘက်ကဝယ်တဲ့လူနဲ့ပြိမတာတယ်ကျွန်တော်တို့ရောင်းရမှာအဲ့လိုပေါ့နော်
ဟုတ်တရုတ်ဘက်ကိုပစ္စည်းတွေယူသွားပြီးတော့ရောင်းဖို့ရောက်တော့ရလွယ်ပါသလားမလဲ
မလွယ်ပါဘူးရှင်အဲ့ဒါတော်တော်လေးဟိုတရုတ်ပြည်ဘက်ကိုတော့ဒါတော့လမ်းမှာဘုမာဒီဘက်ကတရားဝင်မဟုတ်ရှင်တော့အခန်းစီခံရနိုင်မှာပေါ့နော်အဲ့လိုတော့ရှိရပေါ့နော်ဒါပေမဲ့လည်းတရားဝင်ထွက်ဖို့အတွက်ကြတော့လေဒီဘက်ကဒီဘက်ကအစိုးရဘက်ကနေပြီးတော့လွယ်ဖို့ဆိုကျွန်မစိတ်ချင်ရတော့မှလေအဲ့ဒါကိုလေတရားဝင်ကျမတို့တရားမဝင်မဲ့ဒီလိုကျမလာဆိုရင်တော့မူဆယ်ရဲ့ဒီဘက်ချမ်းမှာပုံမရဲ့ဆောက်ဈေးကွက်တစ်ခုကိုသူတို့လိုပဲကျေကောင်မှလည်းရှိတယ်လေကျေကောင်မှရှိတယ်လို့ပဲကျမတို့မူဆယ်ဘက်ချမ်းမှာသူတို့တရားဝင်ဆိုင်နေဖွင့်ကြောင်းချလက်ဆက်တွေနဲ့ကျမတို့ဖွင့်ကြောင်းချမယ်ဆိုရင်သူတို့လိုချင်လို့လာဝယ်မယ်ဆိုရင်တော့အဆင်ပြေမယ်လို့ကျမထင်တာပေါ့နော်ဒီလိုကျမတို့နိုင်ငံကလူတွေကအကုန်လုံးကအဲ့ကျမှာဘာပဲပြောပြောတရားမဝင်ပါချတဲ့လူကအများကြီးဖြစ်နေတဲ့တရားမလို့သူတို့ပြီးတဲ့ဈေးနဲ့ကြိုက်ရအောင်မကြိုက်မရအောင်လို့အဲ့လိုမျိုးပုံစံမျိုးလေးတွေဖြစ်နေတာနော
်အဲ့တော့ဒီ WeChat နဲ့ရောက်တော့ရောဟိုရောင်းရဝယ်ရတာစိတ်ချရပါသလား
အဲအဲ့တခုကတော့တရုတ်ပြည်ဘက်မှာတောင်းရောင်းမယ်ဆိုရင်တော့ WeChat ဒီ3ရက်လောက်နေမှာပတ်စံရတယ်ဒါပြင်းနဲ့မကျင်းသေးဘူးမှာသူကသူ့ပြန်သူ့လမ်းနေတဲ့အချိန်ကိုပြန်လမ်းမှာသူကပတ်စံမရဘူးမကြိုက်ဘူးပါညာအဲ့လိုမျိုးပြန်လမ်းနေတော့မှမတည်နိုင်ဘူးကြိုးပြီးတော့ WeChat ကတော့ဒါပေမဲ့ဗမာပြည်မှာတော့ကျွန်တော်တို့ကြောက်ဝိုင်းတော့တော်တော်နည်းနည်းကန့်တတ်ထားတယ်ကန့်တတ်ထားတယ်ဆိုတော့ပါစနစ်ကိုလည်းသူတို့ကန့်တတ်ထားပြီးတယ်ကျွန်တော်တို့ဒီကြောက်ဝိုင်းကနောက်ပြီးတော့တော်ုံနေအောင်လည်းပွဲမှန်လို့မရအောင်ပါသူတို့ဆိုရင်တော့တက်ဆောင်ချက်ချင်းပဲချခိုင်းထားကြရတယ်ဒါပေမဲ့ဒီချက်ရောင်းလာခြင်းတူတူဆိုရင်တော့ဗမာပြည်ကကြောက်ဝိုင်းနဲ့ကဝီချက်ရောင်းလာတဲ့လူကကျွန်တော်တို့ဗမာတွေပြတ်တာတယ်ကိုယ်နိုင်ငံမှာလည်းရောင်းလာတဲ့ခါကျတော့နည်းနည်းစိတ်လေးခိုင်နေပေါ့နော်ဒီလိုလေပြန်ပြီးတော့ကျမတို့ပွဲမလာနိုင်ဘူးပေါ့နော်အဲ့လိုမျိုးလေးရှိတယ်တရုတ်ပြည်ကဝီချက်မှာတွားပြီးတော့ရောင်းတဲ့လူတွေကတော့သူတို့ကသူတို့စိတ်ကြိုက်တယ် 10% လဲနှုတ်10%လဲနှုတ်ကြည့်နောက်တစ်ခါသူတို့ပြန်ပြီးတော့ပွဲလိုက်ရင်မကြိုက်ဘူးဆိုပွဲလိုက်ရင်လည်းလာမယ်3-4ရက်ညီမလည်းအဆက်ပြေပြေတချို့ဆိုလည်းမပြေဘူးပြဿနာကြီးတက်တယ်ပေါ့နော်အဲ့လိုမျိုးလေးရှိတယ်မှာဟုတ်
မတ်တန်ခီထိုက်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနက်ခင်းမှာလည်းပြန်လည်နှာစင်နိုင်ပါရဲ့ရှင
်။သရရှိမြန်ခင်ဗျာလက်ရှိအာဏာရအန်အဒီပါတီဟာ2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်မယ်ဆိုတဲ့ကတိနဲ့အာဏာရခဲ့တယ်လို့အခုလည်းပဲဖွဲ့စည်းပုံပြည်ခြေလှမ်းတချို့ကိုလှမ်းလာပါတယ်။ အတိုက်ခံကြန့်ခိုင်ရေးနဲ့တပ်မတော်ဘက်ကလည်းဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်ပြီးတော့သဘောထားရှိတဲ့အကြောင်းပြောဆိုထားတာတွေရှိပါတယ်။ဒါမှမဟုတ်ဖွဲ့စည်းပုံပြင်ရေးမှာအာဏာရပါတီနဲ့အာဏာရှိစစ်တပ်ခေါင်းဆောင်တွေကြားမှာသဘောထားကတော့မတူပါဘူး။ဒါကြောင့်မလို့ဖွဲ့စည်းပုံပြင်ရေးကြိုးပမ်းချက်တွေဘလောက်ထိအလားအလာကောင်းရှိပါသလဲ၊ညှော်လင့်လို့ရပါသလား။လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေ view ကိုကြိုပြီးတော့ပေးပို့ထားမယ်ဆိုရင်ဒိုင်းရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်လို့ရှိရင်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923823555လေးဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
။နောက်ပိုင်းအင်္ဂါညဒိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလှည့်ဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရပါတော့မယ်။အခုနှစ်ကုန်ဖိလစ်ပိုင်နိုင်ငံမှာကျင်းပမဲ့အရှိတောင်အာရှအကစားပြိုင်ပွဲ Sea Game မှာအသင်းလိုက် online game ကစားတဲ့ e-sports ကစားနည်းကစုပေးတဲ့ကစားနည်းတစ်ခုအနေနဲ့ပါဝင်လာတော့မှာပါ။ဒီတော့မြန်မာနိုင်ငံမှာရောနိုင်ငံတကာပြိုင်ပွဲဝင်နိုင်မှုအတွက် e-sports အသင်းတွေဘလော့အဆင့်ဆင့်ဖြစ်နေကြပါပြီလဲ။မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါရရှင်။
ခုနှစ်2019နိုဝင်ဘာလမှာကျင်းပတော့မယ်အရှိတောင်အာရှအားကစားပြိုင်ပွဲ Sea Game ကြာရင် online ပေါ်မှာ game ကစားတဲ့ e-sports ကိုစုတစိပ်ပေးမယ်အားကစားနည်းတစ်ခုအနေနဲ့တရားဝင်ထည့်သွင်းထားပါတယ်။ဒါကြောင့်အရှိတောင်အာရှနိုင်ငံတွေက e-sports ကစားသမားတွေ Sea Game မှာဝင်ပြိုင်ဖို့စိတ်အားထက်သန်ပြင်ဆင်နေကြပါတယ်။ e-sports ဝါသနာရှင်တွေရှိတဲ့မြန်မာနိုင်ငံကလည်း e-sports အသင်းဝင်ပြိုင်နိုင်ဖို့ကြိုးစားနေပါတယ်။ဒီတော့မြန်မာတိုင်းနိုင်ငံလုံးမှာ e-sports ကစားနည်းကိုဘလောက်စိတ်ဝင်တစားရှိကြသလဲဘလောက်ကြဲကြဲပြန့်ပြန့်ကစားနေကြပါသလဲမြန်မာနိုင်ငံမှာပထမဆုံး e-sports game center Hawk e-sport ကိုတည်ထောင်တဲ့ကိုကောင်းထက်ဆန်ကတန်းနဲ့ချီရှိနေပြီလို့ပြောပါတယ
်မြန်မာနိုင်ငံမှာတော့ဒီနေ့လည်းအခုဆို e-sport တော့စိတ်ဝင်လာလာကြတယ်ကစားရေးရှင်မှလည်းများလာပြည်ရယ်လည်းတော့ကစားကြပါတယ်မြန်မာနိုင်ငံမှာတကယ်ဟိုပါမရှိတဲ့ဒီချင်းရှိတဲ့ကစားသမားတွေလည်းအများကြီးပါကိုဆိုလို့ရှိရင် PC player ဆိုရင်1000လောက်ရှိတယ် mobile player ဆို4000လောက်ရှိတယ်ခဏအားလုံးပေါင်း56000လောက်ရှိနေဒီမှာနိုင်ငံမှာ e-sport ကစားသမားတွေပေါ့နော်ဒါတိုတယ်ကစားသမားအကြီးဆိုတော့ပေါ့နေတိုင်းဆိုရင်တော့အာတဝက်လောက်ရှိရင်ရှိမှာပေါ့ဒါမှမဟုတ်လေးပုံတော့ပုံလောက်ရှိရင်ရှိမှာပေါ့ဒါပေမဲ့ကစားသမား56000လောက်ရှိနေခဏ
e-sports ဆိုတာကကမ္ဘာနေရာဆောင်က gamer တွေ internet ကွန်ရက်ထဲမှာစုံပြီးတော့ online ကစားကြတဲ့ electronic game ဖြစ်ပါတယ်။ computer သုံးကစားကြသူတွေဆိုရင်မျက်နှုံးမြင် internet ချိတ်ဆက်ထားတဲ့ computer ကောင်းကောင်းအနည်းဆုံးရှိဖို့လိုသလို mobile လက်ကင်ဖုန်းသုံးကစားမယ်ဆိုရင်လည်း online ကစားရတာမို့ data ဘို့တော်တော်လေးအကုန်ခံနိုင်ဖို့လိုပါတယ်။ဒါကြောင့် e-sports ကငွေကြေးတက်နိုင်သူတွေပဲကစားတဲ့ game မျိုးပါလား
။ option ရှိမှရေလို့တော့မဟုတ်ပါဘူးကွာ။အဓိကတော့ဒီ player အတင်းမော်လို့ပဲကျွန်တော်ပြောချင်ပါတယ်သူတော့ဘာလို့သွားဒီအပြင်းသား၅ရောက်အချင်းချင်းစီးစီးလုံးလုံးရှိမယ် communication ကောင်းမယ်တင်းမော်အပြည့်အဝရှိမယ်ဆိုလို့ရှိရင်တော့ဒါအဆင်ပြေပါတယ်ဟုတ်ကဲ့အဲ့ဒါရင်ရှိမှကစားလို့ရတယ်လို့တော့မဟုတ်ပါဘူး
ဘာလို့လဲဆိုတော့သူကအများအား online မှာကစားနေရတဲ့ခါကျတော့ at least တော့ဒီ online တက်ဖို့အတွက်က data ပေးရတာမျိုးပတ်စံလိုတယ်လေဆိုအဲ့ဒါကြောင့်ဟိုပတ်စံမရှိတဲ့လူတွေကိုရောဟိုပံ့ပိုးပေးတဲ့ဟာမျိုးရှိလား
အားရှိပါရှိပါဟုတ်ကျွန်တော်ဒါကတော့ကျွန်တော်တို့အယူအယီနေနဲ့ပဲပြောလို့ရပါဘောနော်ကျွန်တော်တို့အခုဆိုလို့ရှိရင်ပါရမီရှိရဲ့တက်ကလို့ကျောင်းသားတွေကိုနောက်ပိုင်းဟိုစကောလာရှစ်တွေစပွန်ဆာရှစ်ပေးတော့လို့ရှိပါကျွန်တော်တို့အနေနဲ့တော့ဒီအတက်နိုင်ဆုံးကူညီသွားမှာပါတကယ်ပါရမီရှိရဲ့ကစားသမားတွေရောအခုလည်းတချို့ကျွန်တော်တို့စပွန်ဆာရှစ်ပေးထားတဲ့စကောလာရှစ်ပေးထားတဲ့ကျောင်းသားတွေဒီကူရှိပါ
ဒီကစားခြင်းတဲ့သူတွေပေါ့နော်ဒီ e-sports ဆိုတာကိုသိလာပြီးတော့ကစားခြင်းတဲ့သူတွေအတွက်ကဘလောက်လွယ်လွယ်ကူကူကစားနိုင်တဲ့အခွင့်အလမ်းရှိလဲ
။ဟော PC platform မှာကိုယ်အိမ်မှာပဲဖြစ်ဖြစ်ဒါမှမဟုတ် game ဆိုင်မှာပဲဖြစ်ဖြစ်နိုင်ငံချင်းနဲ့ရှိပြီးဆော့လို့ရပါတယ် PC ကတော့ PC ကတော့ facility ပို့လို့ပါပေါ့နော် mobile ကတော့အမှမှာဖုန်းတလုံးရှိတယ်နာနဲ့ရှိရဆိုကစားလို့ရပါပြီ။ကစားရနေမှာပေါ့နော်နှမျိုးရှိတယ်အပန်းဒီကစားရုံတက်ဒါမှမဟုတ်အကြည့်ကြ professional ပြန်ဝယ်ဝင်ဝင်တဲ့ဟိုလိုကစားလို့ရပါတယ်အဲ့တော့ပေါ့အခုကျွန်တော်တို့ကျွန်တော် issue ကြီးအောင်လုပ်တာအောင်နိုင်ငံသားလာလုပ်တဲ့ပွဲတွေအကုန်လုံးကမြန်မာနိုင်ငံသားဖြစ်တဲ့လူတိုင်းကို chance ပေးထားပါတယ်ကိုယ်ပါကိုဒီနိုင်ငံတကာစစ်မီပြိုင်ပွဲတွေမှာမြန်မာနိုင်ငံသားဖြစ်တာနဲ့အသက်18နှစ်ဆက်ဆိုတာနဲ့ဝင်ပြိုင်လို့ရပါတယ်ကျွန်တော်ပေါ့ကိုအင်ဖွဲ့ပြီးတော့
ဒီနိုင်ငံတကာ e-sports ပြိုင်ပွဲတွေဝင်နိုင်တဲ့အထည်ကိုဒီတော်တော်လေးတော်တဲ့အဖွဲ့တွေပေါ့နော်ဘယ်လောက်ရှိပါလဲ
PC မှာစနော်တင်ဗာ trend of war flash တို့ခုနောက်ပိုင်းဆို flash တို့ပေါ့နော်ရှိပါတယ် mobile မှာဆိုလည်း gamut store တို့
တခြားအဲနေလည်းရှိပါရမယ်။လင်းအားပေါ်တော့ရှိပါရနိုင်ငံသားနဲ့ရှင်ပြန်နိုင်တဲ့လူတွေ။ဒိုတတူးမှဆိုလွန်ခဲ့တဲ့ဒီဒီဇင်ဘာလောက်ကပဲဒီမြန်မာနိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုစားပြီး Steam Veteran က WESG C ပေါ့နော်။ World Electronic Sport Game C ဆိုတဲ့တကယ်အစဉ်လာရှိတဲ့သမိုင်းရှိတဲ့ဂျန်ဝဲကြီးမှာဝင်ရောက်ရှင်ပြန်ပြီးတော့ Second Runner ကရရှိခဲ့တာ။ဒါမြန်မာပြည်ရဲ့သမိုင်းမှာဆိုနိုင်ငံတကာပြိုင်ပွဲမှာတတိယပထမဆုံးရတာပေါ့နော်မြန်မာနိုင်ငံ Steam Veteran နေနဲ့ဒါမျိုးကြီးရှိလာပြီးအခုမနစ်ကဆိုလဲ MSC Mobile Esports ပေါ့နော် Mobile Legend Bangbang Southeast Asian Cup မှာလည်းကျွန်တော်တို့မြန်မာနိုင်ငံကိုစားသူပြီးဘာမစ်ကောသွားရောက်ကစားခဲ့တယ်ဆိုတော့နိုင်ငံတကာပြိုင်ပွဲတွေမှာမြန်မာအသင်းတွေကတဖြည်းဖြည်းတက်လန်းလာပြီပေါ့နော်ခွင့်ရရှိရတယ်ဗျအဲ့တော့ဒီမြန်မာနိုင်ငံမှာနိုင်ငံတကာပြိုင်ပွဲတွေများများလာပြီးတော့လုပ်နေကျွန်တော်တို့မြန်မာနိုင်ငံသားတွေကခွင့်ရင်းများများကြီးရတယ် International Stage ပေါ့ဆိုပြီးကျန်လန်ဖို့အတွက်ကူလီပဲဖြစ်ပါပ
ါနိုင်ငံတကာပြိုင်ပွဲတွေမှာဒီအသင်းလိုက်ကစားတဲ့ e-sports ကစားနည်းကတိတ်ကိုအကျိုးမြတ်များတဲ့ကစားနည်းတစ်ခုဖြစ်ပါတယ်စူကြီးကလည်းတန်းနဲ့ချီအထိပေးတာမဟုတ်ပြိုင်ပွဲဝင်နိုင်လောက်တဲ့အထိခြေစားအဆင့်ကစားသမားတွေဆိုရင်သူတို့ရဲ့နေရေးစားရေးအတွက်လိုလေသေးမရှိပံ့ပိုးပေးတဲ့ sponsor တွေရှိကြပါတယ်မြန်မာနိုင်ငံမှာရောအရေးအချင်းရှိတဲ့ e-sports ကစားသမားတွေကိုနိုင်ငံတကာပွဲတွေဝင်ပြိုင်နိုင်ဖို့ပံ့ပိုးပေးမှုတွေရှိပါသလား
ရှိတယ်မှာရှိတယ်မှာဒီ WESG အတွက် team veteran သွားပြိုင်တော့ဆိုကျွန်တော်တို့ HOG နဲ့ဒီ WESG ပူးပေါင်းပြီးတော့ပေါ့နော်သူတို့ဒီကနေလေးရင်းစားတက်တာအစရန်ကုန်လေးရင်းပြန်ဆင်းပြန်ရောက်တဲ့အထိအစဆုံးပံ့ပိုးမှုတွေမျိုးစုံတွေကျွန်တော်တို့ကပြုလုပ်ပူးပါတယ်တခြားဖွဲ့စည်းတွေလည်းပြုလုပ်နေတာရှိပါတယ်ဒီခုနောက်ပိုင်းပို့ပြီးတော့ကစားသမားတွေပံ့ပိုးလာကြပါပါတော့လက်တိုင်းဆောင်ရှေ့ရှောက်နိုင်ငံကဂျန်ဝဲတွေဒီမြန်မာနိုင်ငံရောက်လာဖို့ဆက်လက်ကြိုးစားသွားမြန်မာနိုင်ငံကတကယ်ပါရမီရှိတဲ့ကစားသမားတွေနိုင်ငံသားကစားသမားတွေနဲ့တန်းတူဝင်ရေးရပြီးတော့တန်းတူရှင်ပြန်နိုင်ဖို့ကျွန်တော်ကဆက်လက်ကြိုးစားပြီးသွားမှာ
အခုနှစ်ကုန်မှလုံးမဲ့ဒီအရှင်းတောင်အရှာအကစားပြိုင်ပွဲစီဂိမ်းကြလို့ရှိရင်e-sports ကိုဒီစုတစိတ်ပေးမဲ့ကစားနည်းတစ်ခုဖြစ်နေတတ်မှတ်ပြီးတော့ထည့်သွင်းတော့မှာပါအဲ့တော့မြန်မာနိုင်ငံကနေပြီးတော့ဝင်ပြိုင်ဖို့ရောဘာတွေပြင်ဆင်နေပါလဲရှင
်အခုကျွန်တော်တို့ဟိုအားကစားနဲ့ဂျမိုင်းဝင်ဌာနနဲ့စုံစမ်းကြည့်ရှိရတော့သူတို့ဒီ e-sport ဝင်ပြိုင်ဖို့ရာသီဝါပြီသူတို့ plan နေနဲ့လုပ်နေပြီသူတို့ plan လည်းပဲခြင်းနဲ့ plan လည်းလုပ်နေပြီတကယ်တမ်းမြန်မာပြည်မှာတကယ်ပါမရှိတဲ့လူငယ်တွေကိုရွေးချယ်နိုင်ပြီးတော့ teacher training ပေးကံနေတဲ့ရောဝင်ရောက်ပြန်မယ်ဆိုလို့ရှိရတော့ဒါတကယ်ကောင်းတဲ့ရလဒ်တွေရရှိလာမယ်လို့ကျွန်တော်ယုံကြည်ပါတယ
်။ရန်ကုန်မြို့မှာဒီပထမဆုံး e-sports game center Hawk e-sport ကိုတည်ထောင်တဲ့ကိုကောင်းထက်ဆန်ဖြစ်ပါတယ်။တိုကျိုမှာ2020ကျင်းပမဲ့ Olympic ပြိုင်ပွဲတွေပြီးရင်တော့2024ခုနှစ်ပါရီ Olympic အားကစားပွဲတွေမှာ e-sports ကို Olympic အားကစားနည်းတစ်ခုအနေနဲ့ထည့်သွင်းမသွင်းစရာကိုနိုင်ငံတကာ Olympic Committee IOC ကဆုံးဖြတ်မှာဖြစ်ပါတယ်ရှင်။
မဆမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါရဲ့ရှင်အခုမှအေးတနာကျော်စီစဉ်တင်ဆက်ပေးမဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရမှာပါကဘာတဝန်းကအမှုပညာအားကစားစာပေရင်ကျေးမှုစသဖြင့်နေပေသီးသီးကထင်ရှားကျော်ကြားလူသိများသူတွေအကြောင်းတပတ်အတွင်းသတင်းအထွေထွေကိုစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်
မင်္ဂလာပါရှင်။အားလုံးစိတ်နှပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တဲ့အောင်သတင်းလာမှာတော့အိန္ဒိယဘောလီဝုဒ်ရုပ်ရှင်လောကမှာစတိုင်အကျဆုံးမင်းသားမင်းသမီးတွေကဘယ်သူတွေပါလဲ။ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ရှင်။အိန္ဒိယဘောလီဝုဒ်ရုပ်ရှင်လောကမှာနာမည်ကျော်မင်းသားမင်းသမီးတွေအားလုံးအလှဆုံးဖက်ရှင်တွေဝတ်ဆင်ပြီးတော့မွန်ပိုင်းမှာကျင်းပတဲ့ The Finfeld Glamour and Style Awards ဆုချီးမြှင့်ပွဲရောက်လာခဲ့ကြပါတယ်။ဖေဗရူလာ12ရက်နေ့ကကျင်းပတဲ့အဲ့ဒီစုပေးပွဲကိုမင်းသမီးဒပီကာပက်တဂွန်ကတနာကြောင့်ညအတောက်ရောင်နဲ့အပေါ်ကကိုချက်ကော့ဆက်ကိုခေါဝင်ရှိင်းနဲ့ဝတ်ဆင်လာခဲ့တာပါခါမှာဂရနိုက်အမဲရောင်ကပတ်ကိုခြိကျထားတဲ့မင်းသမီးဒပီကာပက်တဂွန်ကအလပအသားနာဆုံးမင်းသမီးစုရသွားပါတယ်မင်းသမီးတွေကခေါဝင်ရှိင်းတွေဝတ်လာတဲ့အပြင်တချို့တွေကြတော့ဘောင်းမီနဲ့ကုတ်အင်းကြီးဝမ်းဆက်တွေဝတ်လာကြတာနောက်ပြီးတော့အိန္ဒိယရိုးရာစာရီရှိင်းတွေဝတ်လာကြတာတချို့ဆိုရင်လည်းလဲလဲဖြားတဲ့ဝတ်စုံတွေနဲ့ပွက်တက်လာကြတာတွေ့ရပါတယ်။နောက်ထပ်နာမည်ကျော်မင်းသမီးဆွမ်းနန်ကပူးကတော့အမဲရောင်စာရီကာဝင်ရှိကိုတေချာအသေးစိတ်ဒီဇိုင်းလုပ်ပြီးတော့ချုပ်ထားတဲ့ blouse အင်ဂျင်နဲ့ဝတ်လာပါတယ်။သူကကြတော့ style အကျဆုံးမင်းသမီးဆိုရသွားတာပါ။အခရုပ်ရှင်တွေနဲ့နာမည်ကျော်တဲ့မင်းသားရှဟစ်ကပူးကတော့ style အကျဆုံးမင်းသားဆိုရရှိပါတယ်။
နမေကျော်မင်းသမီးကြီးရာခါကအိန္ဒိယရိုးရာအင်ဂျီရှင်နဲ့ပေါင်းမျိုးကိုဆင်ဆွေအောင်ဆင်မြန်းလာတာပါဒီပေါ်ရအနှစ်ဆင်ကျင်းပနေကြပွဲဖြစ်ပြီးတော့ဘောလီဝုဒ်လောကမှာဖက်ရှင်ကြဆုံးမင်းသားမင်းသမီးတွေကိုစုချင်းမြင်တဲ့ပွဲဖြစ်ပါတယ်သူတို့ဝတ်ဆင်တဲ့လှပတာနာမှုသူတို့ရွေးချယ်တဲ့ဖက်ရှင်နဲ့ခေတ်အားလုံးနဲ့လိုက်ဖက်မှုအပါအဝင်ဒီလိုအချက်တွေပေါ်မှာမူတည်ပြီးတော့စ
ကျော်လနိုင်ငံမှာ900စုလောက်ထဲရရှိခဲ့တယ်လို့ယူဆရတယ်။ပက်ထရာမျိုးကိုတီးခဲ့တဲ့အစ္စလမ်ဘာသာမပေါ်ထွက်ခင်ကာလအာရဗ်နယ်ပေါ်တွေဖြစ်တဲ့နဘေဒီယန်တွေတဲခန္ဓာရတွေကကြောက်တုံးတွေကိုထွင်းပြီးတော့ဆောက်ခဲ့တဲ့နှစ်2000တက်တန်းရှိမာဒါယန်ဆာလဲနေရာဟာ UNESCO ကုလသမဂ္ဂရဲ့ကမ္ဘာအမွေအနှစ်သတ်မှတ်ခံထားရပြီးတော့အဲလူရမျိုးမှာရှိတာပါ။အဲဒီအဲလူရမျိုးမှာကျင်းပတဲ့ဆောင်းရာသီပွဲတွေကိုတော့အီတလီကနာမည်ကျော်အဆိုတော်ကြီးအန်ဒရီယာပူချဲလီတွားရောက်ပြီးတော့ဖျော်ဖြေခဲ့လို့ပြည်သက်တွေအရန်သဘောကျခဲ့ပါတယ at tanduro pwero ma andrea bucelli ga conte party ro naw pyo la donna monpili ne donna non vidi mai ro bawin tu ye name a chaw song tchin ni chwe pwe la pye de tu ko phyo pye de ba le tu ye naw song tchin ni ro sorry yo yang hwe song pye song lo pyo phyo pye de ya ma tu ye naw ma tan song ti wai ne khwa ya naw khan tin ni de nya law a phi tha ba le di pwero ma ro mi bong ne a long600လောက်လွတ်ခဲ့ပြောတာဟာအယ်လူရမြို့မှာမိဘုံမြန်ပွဲတော်ကိုပထမဦးဆုံးကျင်းပတာလည်းဖြစ်ပါတယ်။ Winter at Tanduro ပွဲတော်ကိုတော့ February 23ရက်နေ့ကျင်းပမှာဖြစ်ပြီးအိမ်မှာယဉ်ကျေးမှုအမှုပညာနဲ့သမိုင်းမွေဆိုင်ရာပွဲတွေပါဝင်ပါတယ်ရှင
် Hey y'all, it's Fred. I gotta tell you something.
ရတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။
အေးဒါနာကျော်ရဲ့တက်တန်ရောင်တရင်တော်ကိုနားဆင်ခဲ့ကြရတာပါရှင်။အခုဆက်ပြီးနားဆင်ကြရမယ့်သူယုံကြည်ရာအစီအစဉ်မှာတော့ဖူးဘရိုက်ပညာသင်ဆုနဲ့အမေရိကန်ပြည်ထောင်စုဟာဘတ်တက်သူမှပြည်သူ့ကျန်းမာရေးမဟာဘွဲ့သင်ယူလေ့လာနေတဲ့ဒေါက်တာဆိုင်းလုံတစ်ရဲ့ယုံကြည်ရာကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။မတ်မိုးဗျူကအစီအစဉ်တင်ဆက်ထားပါတယ
်။ကျွန်တော်မမီနီဖြစ်ရယ်။ဒီငယ်တုန်းကဖီမီနာလည်းလို့တော့ဒီတော့လည်းလိုက်ပြီးတော့ချောင်းနေမှာရေကူးခဲ့တာပဲကျွန်တော်မွေးရစာတိဖြစ်တဲ့မန်ရံမျိုးကမန်ရံချောင်းမှာတငယ်ချင်းရင်းနဲ့ရေအမြဲတမ်းတော့ကူးခဲ့တာပဲအခုထိမြင်အောင်နေတော့ပါပဲကျွန်တော်ရင်ပြီးပါတော့သူများရင်လုံးချမ်းသာဘူးအဲ့တုန်းကတော့ဖေမီကဒါသမီးထောက်ပံ့ဖို့တော့ရုန်းကန်ရတယ်ကျွန်တော်ကချောင်းမှာစုရင်ရတော့ပညာရေးမှာထူးချင်နိုင်တယ်ဆိုပြီးတော့ဖေမီကချိန်တော့မှာရှိတဲ့တော့စီမှာကျွန်တော်အခဲပေါ့ကံကောင်းစွာနဲ့ပဲအမှတ်ကောင်းတော့စေချောင်းရရင်မန္တလေးစေတက္ကတိုမှာကျွန်တော်ဆရာဝန်ပွဲညခဲ့ပါတယ်ဒီရလတ်တွေဟာကျွန်တော်မိဘတွေရဲ့အမျှော်မြင်ရှိမှုတွေဆွေမျိုးသားချင်းရဲ့ပံ့ပိုးမှုတွေမပါဘဲနဲ့ကျွန်တော်ဒီညကိုမရောက်နိုင်ပါဘူးဆိုချောင်းပြီးတဲ့အခါကျတော့ကိုလုပ်ငန်းလုပ်တော့မင်းအလုပ်ရွေးချယ်မှုနဲ့ပတ်သက်တာရင်းကိုရေးကိုတာနဲ့ပတ်သက်တာရင်အဲ့ချိန်ကတော့မိဘနေရတော့တိတ်ပြီးတော့ဝင်ရောက်မဆွတ်ဖက်တော့ဘူးသူတို့နေရတော့ပညာရင်တင်ပေးလိုက်ပြီးကိုကိုဆုံးဖြတ်နိုင်ပြီဆိုပြီးတော့ယူဆလို့လည်းဖြစ်ကောင်းဖြစ်မှာပါကျွန်တော်အဲ့ကလေးကကိုဆုံးဖြတ်ချက်တင်ကိုလှုပ်လှက်လှက်လှုပ်ပိုင်ခွင့်ရှိခဲ့တယ်ပေါ့နော်ဆိုတော့အကြောင်းပြီးတော့ UN နဲ့ NGO တွေမှာကျွန်တော်အလုပ်တွေလုပ်ခဲ့တယ်အခုလက်ရှိကတော့ Fulbright ပညာတော်တင်တဲ့ Harvard မှာပြည်သူ့ကျန်းမာရေး มหาพวยโอเตยองนี่บาดิสอจนอผัดตั้นลาดิปวงเอติงคันซาอะยะอี้จีเดจนอเยยงจีเฉ่ต้งเฉ่กูซวยทุบพี่ออเปาะปะบาสอโลชินเนาะปฐมาตะเฉ่กะรอมีบะซุยมิวดาชินเสียตะมาปะวงจินปั่นปูมูหาอาเปมูหาอะยังอี้จีเยโลจนอยงจีเดคลีเตียวเยเสียช่องเมนากะตั่วดูเงินเซ็งกะเดียจงตุ้ยเคยะยะเนฮา ยันเยจีบาเรดุริยะอัจฉะก็รอลูกใดตันโบชื่อเลยคุณยีเนี่ยคุณลานาชื่อมั้ยဆိုလို့ရှင်လူငယ်တိုင်းဟာဘဝတိုးတက်ရေးလမ်းကြောင်းပေါ်ရောက်သွားကြမှာပါပဲဒါပေမဲ့အရေးကြီးဆုံးကတော့လူငယ်တွေရလာခွင့်ရေးကိုအမိအရာစုပ်ကံပြီးစူးစမ်းအားထုတ်ဖို့အရန်ရေးကြီးလို့ကျွန်တော်ချင်ပါတယ်တတိယအချက်ကတော့လူငယ်တွေကိုဖြစ်ချင်တာကိုတည်အောင်လုပ်တဲ့နယ်လို့ချင်တယ်ကိုဖြစ်ချင်တာကိုရည်မှန်းတာတည်တဲ့လူငယ်တ မှန်ရှောက်လို့ရပြီပေါ့ခုခေတ်မှာရွေးချယ်စရာများတဲ့ခါကျတော့ရွေးချယ်မှုကအရင်ခက်ခဲတယ်ဒါပေမဲ့ကိုကိုကိုအမြဲတမ်းလေ့လာစမ်းစစ်နေမယ်ကိုပါတန်ဖိုးထားလဲအမြဲတမ်းစဉ်းစားတွေးခေါ်နေမယ်ဆိုလို့ရှိရင်အချိန်တစ်ခုရောက်လို့ရှိရင်ကိုပါဖြစ်ချင်တယ်ဆိုတာသိလာပါလိမ့်မယ်အဲ့ချိန်ကြလို့ရှိရင်ကိုရဲ့အိမ်မက်ကိုစပြီးအကောင့်တွေဖော်လို့ရပြီပေါ့ချိန်တူတွင်းမှာကျွန်တော်ပြောပြခဲ့တဲ့အကြောင်းအရာလေးမိဘတွေအတွက်ကြိုးစားနေတဲ့လူငယ်တွေအတွက်ခွန်အားဖြစ်မယ်ဆိုလို့ရှိရင်ကျွန်တော်အရင်ပဲဝမ်းသာမိပါပါမိဘဆရာသမားကလည်းဒါကောင်သမီးကောင်အနာဂတ်လာပါဖို့အတွက်ပို့ပြီးတော့စိတ်တက်ခွန်အားတွေပေးနိုင်ပါစေကြိုးစားနေတဲ့ညီလေးညီမလေးတွေအားလည်းနိုင်ငံအတွက်ကဘာကြီးအတွက်တန်ဖိုးရှိတဲ့အကျိုးပြုနိုင်တဲ့ခေါင်းဆောင်တွေဖြစ်ကြပါစေကိုယ့်ရဲ့အနာဂတ်ပန်းနိုင်ကိုလာပါစွာပုံဖော်နိုင်ကြပါစေလို့ဆုတောင်းပါတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးပြူစီစဉ်တင်ဆက်ပေးနေတဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။ VOA ကနေအခုလက်ရှိအတန်လှန့်အစီအစဉ်အစဆုံးကိုအတန်လှန့်ချိန်ပြပခြင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိလှိုင်းဒိုမီတာ25 32ပထမနာရီဘက်မှာလှိုင်းလက်မီတာ190တို့ကနေပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတနင်္လာနေ့ညာဘက်အစီအစဉ်အဆုံးမတက်ခင်မှာဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါဦးမယ်ရှင်။
အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတတိုင်းကာဖို့အတွက်သမ္မတဒေါ်နယ်ထရန့်နိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့တဲ့အပေါ်အိမ်မြူရောကကာကွယ်ပြောကြားခဲ့ပါတယ်။သမ္မတရဲ့ကြေညာချက်ဟာဖွဲ့စည်းပုံကိုချိုးဖောက်သလားဆိုတာတရားရုံးမှာဆုံးဖြတ်ဖို့ပြည်내တချို့ကတရားစွဲဖို့ရှိနေချိန်မှာပဲနယ်စပ်ကပြဿနာကြီးကိုသမ္မတကလျှစ်လျူရှုမထားပဲဖြေရှင်းဖို့ကြိုးစားတာဖြစ်တယ်လို့သမ္မတအကြံပေးစတီဗင်မီလာက Fox သတင်းဌာနကိုတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။ဩစတြေးလျပါလီမန်ရဲ့ကွန်ပျူတာကွန်ရက်တွေနဲ့ထိုးဖောက်ဝင်ရောက်တိုက်ခိုက်မှုဟာအစိုးရကိုယ်တိုင်ပါဝင်တဲ့အဆင့်မြင့်တိုက်ခိုက်မှုဖြစ်တယ်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကဒီကနေ့ပါလီမန်ကိုပြောကြားခဲ့ပါတယ်နိုင်ငံခြားအစိုးရတစ်ခုရဲ့တိုက်ခိုက်မှုဖြစ်ပုံရတယ်လို့စုံစမ်းစစ်ဆေးသူတွေရဲ့ကနေဦးတွေးရှိချက်ကိုဝန်ကြီးချုပ်ကထုတ်ပြန်ပြီးလွှတ်တော်အမတ်တွေကိုအသိပေးတာဖြစ်ပေမဲ့ဘယ်နိုင်ငံလဲဆိုတာကိုတော့ထုတ်ဖော်ပြောခြင်းမရှိပါဘူးအိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသမှာအိန္ဒိယတပ်တွေနဲ့စစ်သွေးကြွတွေဒီကနေ့တိုက်ပွဲတွေဖြစ်ပွားပြီးအိန္ဒိယစစ်သား၄ယောက်နဲ့စစ်သွေးကြွလိုတန်တရားရှိသူ၂ယောက်သေဆုံးသွားတယ်လို့အာဏာပိုင်တွေကပြောကြားလိုက်ပါတယ်။အိန္ဒိယစစ်တပ်ကဒပုတ်နှိမ်နှင်းတဲ့စစ်စင်ရေးလုပ်နေစိမ့်မှာပဲစစ်သွေးကြွတွေဘက်ကဒီကနေ့ပြစ်ခတ်တိုက်ခိုက်ခဲ့တာပါ။ကြာသပတေးနေ့ကလည်းပြည်သူစစ်ရင်တန်းကိုအသေးခံကားဘုံခွဲတိုက်ခိုက်မှုကြောင့်လူ40ထက်မနည်းသေဆုံးခဲ့ပါတယ်။ပါကစ္စတန်နိုင်ငံမှာအရက်သားတွေကိုဂုံပြုချီးမြှင့်တဲ့အမြင့်ဆုံးစုကိုဆာဒီအာရေဗျအင်ရှိမင်းသားမိုဟာမက်ဘင်ဆာမန်ကိုချီးမြှင့်လိုက်ပါတယ်။ဒီနေ့ကနေ့တုန်းကတော့ဆာဒီအာရေဗျကပါကစ္စတန်မှာဒေါ်လာဘီလီယံ20တန်ဖိုးရှိတဲ့ယင်းနှိမ့်ညွတ်မှုတွေလုပ်ဖို့အတွက်သဘောတူစာချုပ်တွေကိုနှစ်နိုင်ငံကြားမှာလက်မှတ်ရေးထိုးခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကချင်ပြည်နယ်မိုင်းချာယံဒေသမှာတော့လင်းပြင်းမုန်တိုင်းတိုက်ခတ်လို့ဆေးပြေဒုက္ခတဲ့အိမ်နောက်စုတရားနီးပါးယာယီနေအိမ်တွေပျက်စီးခဲ့ပါတယ်ရှင်။
တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ပြောပြသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်စုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Patrick Deer ဖြစ်ပါတယ်ရှင် VOA American တိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6:00ခွဲကနေ9:00အထိလိုင်းဒိုမီတာ32 40 49တို့ကနေနားဆင်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.